Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်ကနေ2023ခုနှစ်ဇူလိုင်လ31ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွှင့်စီစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့ line meter 32 kHz 9383ညနဲ့9383ည line meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့တွင်ကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့တွင်တွေကတော့မြန်မာစစ်ကောင်စီကစစ်အုပ်ချုပ်ရေးကိုနောက်ထပ်သက်တမ်း6လထပ်တိုးလိုက်ပါတယ်။အာဆီယံပူးတွဲစီရေးလေ့ကျင့်မှုတွေမှာစစ်ကောင်စီကိုလက်မခံမှုအရှိတောင်အာရှလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းကိုရုရှားဘက်ကဒုံးကျည်နှစ်စင်းနဲ့ပစ်ခတ်ခဲ့လို့အ ਨੇ စုံလူ2ဦးသေဆုံးခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့တွင်ကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်တဲ့တွင်နဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေမှာဆိုရင်တော့မြန်မာစစ်ကောင်စီကဒီကနေ့ကာလုံအစည်းအဝေးခေါ်ယူပြီးတော့အရေးပေါ်သက်တမ်းကာလနောက်ထပ်6လတိုးပါတယ်ဒီလိုသက်တမ်းတိုးတဲ့အပေါ်မှာနိုင်ငံရေးစောင့်ကြည့်လေ့လာသူတွေရဲ့သဘောထားအမြင်ဘယ်လိုရှိပါသလဲ
အာနာသိမ့်တဲ့အချိန်တွေကစပြီးတော့ဖွဲ့ချုပ်ပုံခြေကဥတွေကိုဖောက်ပြပြီးတော့သူတို့သိမ့်ခဲ့တာဖြစ်တယ်အခုသက်တမ်းတိုးတဲ့ကိစ္စတွေကလည်းပဲလက်တွေ့မှာတရားဝင်လားတရားမဝင်လားဆိုတာသူတို့အတိတ်ပဲဖွဲ့ဆိုမှုနဲ့သူတို့တွေပဲဖြစ်တယ
်သတင်းပြေဆုံးမကြခင်နားဆင်ရပါမယ်ရှင်နောက်ကရင်ပြည်နယ်ဖအံမြို့အထက်တလင်းတရားမှာဘုံပေါက်ကွဲမှုဖြစ်ခဲ့ပါတယ်။စကိုင်းတိုင်းချင်းတွင်းမြေကျောင်းတစ်လျှောက်မှာတော့စစ်ကောင်စီတပ်တွေစုံစင်းလာတဲ့အတွက်လုံခြုံရေးတင်းကျပ်နေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြပြပေးပါမယ်ရှင
်။စစ်အုပ်ချုပ်ရေးကိုအရေးပေါ်ကာလတတ်မှတ်ပြီးတပ်တန်းတို့အုပ်ချုပ်လာနေတဲ့မြန်မာစစ်ကောင်စီဟာဒီနေ့မှလည်းကာလုံအစည်းအဝေးကိုခေါ်ပြီးတော့နောက်ထပ်6လတပ်တန်းထပ်တိုးလိုက်ပါတယ်။အာဏာသိမ်းခဲ့တဲ့နောက် 2008 ဖွဲ့စည်းပုံနဲ့ညီလှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အရေးပေါ်ကာလ6လတပ်တန်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပြီးဒီတစ်ကြိမ်နဲ့ပါဆိုရင်4ကြိမ်မြောက်ဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးအပြည့်အဝဆောင်ရွက်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီလာထဲမှာကျင်းပတဲ့စစ်ကောင်စီဖွဲ့အစည်းအဝေးမှာလည်းပြောဆိုခဲ့ခြင်းကလေးကဒီကနေ့တပ်တန်းတိုးလိမ့်မယ်လို့အများကတွက်ဆထားကြတာပါ။အာဏာသိမ်းမှုအပြီးမကြာခင်2021ခုနှစ်ဧပြီလတုန်းကတော့အရေးပေါ်သက်တမ်းကာလနှစ်နှစ်ထက်ပိုမကြာနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပူပါတယ်။အရင်စစ်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှား425မှာတော့အရေးပေါ်သက်တမ်းကို6လ2ကြိမ်သက်တမ်းတိုးနိုင်တယ်လို့ဖော်ပြထားပြီးမြေအခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့အရေးပေါ်သက်တမ်းတစ်နှစ်ကြီးညာခဲ့ကသက်တမ်းတစ်နှစ်ပြည့်ပြီးနောက်မှာလဲ6လစီသက်တမ်းကို3ကြိမ်တိုးခဲ့တာဖြစ်ပါတယ်။နောက်ဆုံးအကြိမ်တက်တန်းတိုးခဲ့တာကတော့ဒီနှစ်ဇန်နဝါရီလ31ရက်နေ့ကဖြစ်ပါတယ်ရှင်
။တနင်္ဂနွေနေ့တုန်းကလှုပ်တဲ့ပါကစ္စတန်အနောက်မြောက်ပိုင်းခိုင်ဘာပထွန်ခွာပြည်နယ်ကနိုင်ငံရေးဆွေးနွေးပွဲတစ်ခုမှာတော့အသေးခံဘုံခွဲတိုက်ခိုက်မှုကြောင့်သေဆုံးသူက45ဦးထပ်မံရှိသွားပြီလို့အာဏာပိုင်တွေကပြောပါတယ်။ဒီပောက်ကွဲမှုကပါကစ္စတန်နဲ့အာဖဂန်နစ္စတန်နယ်စပ်အနားဘဂျဝါလူမျိုးစုနယ်မြေခါဒေတာတဘောရာပြင်းထန်တဲ့အစ္စလမ်နိုင်ငံရေးနဲ့ဆက်နွယ်တယ်လို့လူသိများတဲ့ရှေယိုဇွဲဝါဒီဂျမေးအစ္စလမ်ပါတီရဲ့နိုင်ငံရေးပွဲတစ်ခုမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ဗီဒီယိုဖိုင်မှာတော့ပောက်ကွဲမှုဖြစ်ပွားတဲ့အချိန်ကရွက်ဖြင့်တဲကြီးတစ်ခုထဲမှာလူတွေစုဝေးပြီးတော့ထိုင်နေတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အမိန့်ထုတ်ထားတယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးရနာစနူလာကတွစ်တာမှာရေးထားပါတယ်။2022ခုနှစ်ဩဂုတ်လအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်ပြီးတော့သိမ်းပိုက်ခဲ့တဲ့အချိန်ကတည်းကပါကစ္စတန်မှာအကြမ်းဖက်တိုက်ခိုက်မှုတွေပိုများလာတာဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုရဲ့နောက်ွယ်မှာတော့အာဖဂန်တာလီဘန်တို့နဲ့ဆက်နွယ်တဲ့တာရီအီတာလီဘန်ပါကစ္စတန် TTP စစ်သွေးကြွအဖွဲ့ပါဝင်တယ်လို့ယူဆနေကြပါတယ်ရှင်။
ရှင်းနစ်ဆမ်းပိုင်းမှာကျင်းပမယ်ထွေထွေရေကောက်ပွဲမတိုင်ခင်မှာဘင်္ဂလားဒေ့ရှ်အစိုးရကအတိုက်ခံပါတီတွေနဲ့တခြားသဘောထားကွဲလွဲသူတွေကိုအကြမ်းဖက်နှိမ်နှင်းနေတယ်ဆိုတဲ့အစီရင်ခံစာတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မိတယ်လို့အမေရိကန်အစိုးရလွှတ်တော်အမတ်14ဦးဟာကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီကိုစာရေးသားပေးပို့ခဲ့ပါတယ်။စာထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံထွေထွေရေကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲဖြစ်ဖို့အတွက်ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေစေလွတ်ပေးဖို့လွှတ်တော်အမတ်တွေနဲ့အမျိုးသမီးတွေကတောင်းဆိုထားကြပါတယ်။သတင်းတောက်တွေအပါအဝင်အစိုးရအတိုက်ခံတွေနဲ့သဘောထားကွဲလွဲသူတွေကိုဆွဲဆိုထားတဲ့ဆွဲချက်တွေနဲ့ပတ်သက်လို့ဗမ်းမလိုက်ပွဲ ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေမပြီးမချင်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဘင်္ဂလားဒေ့ရှ်နိုင်ငံကိုအဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့ထားဖို့လည်းတောင်းဆိုထားပါတယ်။လွန်ခဲ့တဲ့6လကနေ7လအတွင်းအတိုက်ခံတွေနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေဘင်္ဂလားဒေ့ရှ်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအတွက်တောင်းဆိုဆန္ဒပြခဲ့ကြပြီးအစိုးရကဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့အစိုးရအဖွဲ့ကတော့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိလိမ့်မယ်လို့ပြောဆိုထားပါတယ်ရှင်။
နိုင်ဂျာနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကဖြစ်ပွားခဲ့တဲ့အာနာသိမ့်မှုကိုရက်ဆိုင်ပြီးတော့ရွေးကောက်ခံသမ္မတမိုဟာမက်ဘာဇွန်ကိုအာနာပြန်ပြီးတော့အနှင်းမှုဥရောပသမ္မတနဲ့အမေရိကန်ပြည်ထောင်စုတို့ကအာနာသိမ့်စစ်ကောင်းဆောင်လေးကိုတောင်းဆိုထားပါဗျ။အနောက်အာဖရိကစီးပွားရေးအတိုင်းဝိုင်းလို့ခေါ်တဲ့ ECOWAS နိုင်ငံခေါင်းဆောင်တွေကအာနာသိမ့်စစ်ကောင်းဆောင်လေးပေါ်မှာစီးပွားရေးပိတ်ဆို့မှုတွေပြဋ္ဌာန်းလိုက်ပြီးတော့တပတ်အတွင်းမှာအာနာဆွန့်လွတ်ဖို့မနေ့ကတောင်းဆိုထားပါဗျ။မလိုက်နာဘူးဆိုရင်အင်အားသုံးတာအပါအဝင်လိုအပ်သလိုအရေးယူဆောင်ရွက်သွားမယ်လို့ပြောဆိုထားပြီးတော့ဒီကြေညာချက်ကိုထောက်ခံတဲ့အကြောင်းကိုလည်း EU ဥရောပသမ္မတရဲ့နိုင်ငံသားရေးမူဝါဒအကြီးအကဲဂျိုဇက်ဘိုရဲကဒီကနေ့ပြောဆိုလိုက်ပါတယ်။သမ္မတဘာဇွန်ကိုချက်ချင်းအာဏာပြန်အပ်ဖို့တောင်းဆိုတဲ့အကြောင်းဂျိုဇက်ဘိုရဲရဲ့ကြေညာချက်မှာဖော်ပြပါတယ်။နိုင်ဂျာနိုင်ငံပြည်တွင်းရေးမှာပြည်ပနိုင်ငံတွေကဆွတ်ဖက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းပယ်ပြီးအရက်သားတွေတန်တမန်အတိုင်းဝိုင်းနဲ့အဆောက်အဦတွေကိုတိုက်ခိုက်မှုအလုပ်အတွက်အာဏာသိမ်းစစ်ကောင်းဆောင်တွေတာဝန်ယူရမယ်ဆိုပြီးတော့လည်းသတိပေးထားပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။ဒီနေ့လာည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ယူကရိန်းနိုင်ငံတောင်ပိုင်းမြို့ကိုရုရှားဘက်ကဒုံးကျည်နှစ်ဆင်းနဲ့ပစ်ခတ်ခဲ့လို့အ ਨੇ စုံလူနှစ်ဦးသေဆုံးခဲ့ပြီးအပြက်စီးတွေအောက်မှာလူတချို့ပိတ်မိနေတယ်လို့ယူကရိန်းအရာရှိတွေကဒီနေ့ပဲပြောပါဗျ။ယူကရိန်းပြည်ထောင်စုဝန်ကြီးကဒုံးကျည်တွေဟာတိုက်ခန်းတခန်းနဲ့တက္ကသိုလ်အဆောက်အုံကိုထိမှန်ခဲ့တယ်လို့လည်းပြောပါဗျ။တစ်ဖက်မှာလည်း Saudi Arabia နိုင်ငံကရုရှားရဲ့ကျူးကျော်စစ်ကိုအဆုံးသတ်ဖို့နဲ့ယူကရိန်းသမ္မတ Vladimir Zelensky ရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲဖွင့်နိုင်မှုအတွက်ဆွေးနွေးပွဲတစ်ရက်ကိုအင်ရှင်အဖြစ်လက်ခံကျင်းပတော့မှာဖြစ်ပါတယ်။ဇွန်လတော့ကကိုပင်ဟေဂင်မှာကျင်းပခဲ့တဲ့ကနအူးဆွေးနွေးပွဲတွေရဲ့နောက်ဆက်တွဲဖြစ်ဒီဆွေးနွေးပွဲကိုအမျိုးသားလုံခြုံရေးအကြံပေးတွေအားလုံးစုစည်းတက်ရောက်ကြမှာဖြစ်တယ်လို့သမ္မတဇလန်စကီရဲ့သမ္မတရုံးအကြီးအကဲအန်ဒရီရာမက်ကပြောပါတယ်ဒီထိပ်သီးဆွေးနွေးပွဲတွေကျင်းပမယ့်ရက်ကိုအတိမပြုသေးပေမဲ့ဩဂုတ်လ5ရက်နေ့ကနေ6ရက်နေ့ထိကျင်းပမှာဖြစ်ပြီးနိုင်ငံပေါင်း30ပါဝင်မယ်လို့ Wall Street Journal ကဖော်ပြထားပါတယ်အမေရိကန်ဘရာဇီးအိန္ဒိယနဲ့တောင်အာဖရိကစတဲ့နိုင်ငံတွေပါဝင်မှာဖြစ်တယ်လို့တာဝန်ရှိသူတွေကိုကိုးကားပြီးAP သတင်းဌာနကလည်းဖော်ပြထားပါတယ်ရှင
်စစ်ကောင်စီကိုအာဆီယံတင်းရဲ့ပူးတွဲစီရေးလက်ကျင့်မှုတွေမှာလက်မခံဖို့အရှေ့တောင်အာရှဒေသကလွှတ်တော်မတ်တွေကတိုက်တွန်းလိုက်ပါတယ်အာဆီယံတင်းဝင်နိုင်ငံတွေရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ခိုက်ရေးပူးတွဲစီရေးလက်ကျင့်မှုတွေကိုလာမယ့်ဩဂုတ်လနဲ့စက်တင်ဘာလထဲမှာကျင်းပဖို့စီစဉ်နေချိန်မှာပဲအာဆီယံလွှတ်တော်အမတ်တွေရဲ့ဝေဖန်မှုထွက်ပေါ်လာတာလည်းဖြစ်ပါတယ်မြမအရေးကိုဖြည့်ရှင်းမှုအာဆီယံအသင်းတွေနဲ့ဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့လိုက်နာဖို့ပြက်ကွက်နေတဲ့စစ်ကောင်စီကိုဒေတာရင်းပူးရဲစီရေးလက်ကျင့်မှုတွေမှာလက်ခံတာကတော့အတိတ်ပဲမရှိပါဘူးလို့အာဆီယံလူခွေရေးလွှတ်တော်အမတ်အဖွဲ့ APHR ရဲ့ဥက္ကဋ္ဌလည်းဖြစ်အင်ဒိုနီးရှားအောက်လွှတ်တော်အမတ်လည်းဖြစ်တဲ့မာစီဘရန်ကကြေညာချက်မှာပြောဆိုထားပါတယ်အထူးသဖြင့်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးအတွက်ရည်ရွယ်တဲ့ဒီပူးတွက်စီရေးလက်ကျင့်မှုတွေမှာဒီမိုကရေစီနှီးကြရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီ CRPH တို့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်နေတတ်မှတ်ထားတဲ့စစ်ကောင်စီကိုထည့်သွင်းတာကတော့စိတ်ပျက်စရာဖြစ်ကြောင်းကိုလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအကျပ်တဲတွေနဲ့လက်နက်ကိုင်ပြိပခါတွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံအသင်းကဘုံသဘောတူညီချက်၅ရပ်ကိုချမှတ်ထားပေမဲ့စစ်ကောင်စီကလိုက်နာအကောင့်ထည့်ဖော်တာမရှိတာကြောင့်ဒေတာရင်းနဲ့နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေတာလည်းဖြစ်ပါတယ်ရှင်
တရုတ်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုံကစပြီးမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ဘေကျင်းမြို့အနောက်ဘက်စင်ကြေဖုံးရပ်ကွက်တွေမှာလူနှစ်ဦးထပ်မံနေတေဆုံးသွားပြီးရာနဲ့ချီတဲ့လူတွေပိတ်မိနေတယ်လို့ကားတွေလည်းရေထဲမျောပါသွားကတောင်းနဲ့ချီတဲ့လူတွေရွှေ့ပြောင်းနေထိုင်နေကြရပါတယ်။တိုင်ဖွန်းမုန်တိုင်းဒေါက်ဆူရီရဲ့နောက်ဆက်တွဲအဖြစ်မန်တိုဂူ့စ်ခရိုင်မှာရွာသွန်းတဲ့မိုးကြောင့်ရေထဲမှာနစ်မြုပ်နေတဲ့ကားတွေရဲ့ဗီဒီယိုကိုနိုင်ငံပိုင်မီဒီယာတွေမှာထုတ်လင်းပြသခဲ့ပါတယ်။မန်တိုဂူ့ခရိုင်မှာကယ်ဆယ်ရေးသမားတွေကရာနဲ့ချီတဲ့လူတွေကိုဘေးလွတ်ရာကိုကယ်ဆယ်ခဲ့ရပြီးအလောင်းနှလောင်းကိုလည်းမြစ်ထဲမှာရှာတွေ့ခဲ့တယ်လို့ပြောပါရယ်။ရောင်းနေမြို့ ညစ်ထဲကနေအိမ်တချို့မျောပါသွားပြီးဘိုးဒင်းမြို့လူနေအိမ်တွေကလူပေါင်း 5,000 ခွဲနီးပါးကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရတယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကဖော်ပြခဲ့ကြပါတယ်။မြို့တော်ဘေကျင်းပြင်တခြားမြို့တွေမှာလည်းဒေါ်စရီမုန်တိုင်းတံကိုခံခဲ့ရပါတယ်။ညစ်ပေါင်း 5 ခုပေါင်းဆက်ထားတဲ့ဟိုင်ဝေးမြစ်ထဲမှာမြစ်သုံးခုကအန္တရာယ်ရှိနေတဲ့အနေအထားမှာရှိနေတာပါရှင်။
ကမ္ဘာဖလားအမျိုးသမီးပွဲစဉ်တွေတနင်္လာနေ့ကစားရမှာတော့ဂျပန်အသင်းကစပိန်အသင်းကို6-0မရှိနဲ့အနိုင်ရပြီးတော့အုပ်စုဘုံနေရာရသွားပါတယ်။ဂျပန်အသင်းကပထမပိုင်းမှာတင်3-0ဇက်တိုက်ရခဲ့ပြီးတော့ဒုတိယပိုင်းမှာနောက်ထပ်တကိုးထပ်သွင်းပြီးတော့6-0ပြတ်နဲ့စပိန်အသင်းကိုအနိုင်ရခဲ့တာဖြစ်ပါတယ်။ပထမပိုင်း25မိနစ်အထိကတော့ဘောလုံးရရှိမှု68%ထိရှိခဲ့တဲ့စပိန်အသင်းကဘောလုံးကိုအများစုထိန်းထားနိုင်ပေမဲ့တိုက်စစ်ဆင်ပြီးတော့ကစားတာတော့မရှိခဲ့ပါဘူး။ဂျပန်အသင်းကတော့ခံစစ်နဲ့တံပြန်တိုက်စစ်ဆင်ပြီးတော့ကစားသွားခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားပွဲမှာစပိန်အသင်းဟာအာရှအသင်းအနေနဲ့ကစားတဲ့အခါမှာအရင်ကလည်းအခက်အခဲတွေနဲ့ကြုံခဲ့ရပူပါတယ်။2015ခုနှစ်တုန်းကတောင်ကိုရီးယားအသင်းကိုရှုံးခဲ့ဘူးသလို2019ခုနှစ်တုန်းကလည်းတရုတ်အသင်းနဲ့တရေဖြစ်ခဲ့ပူပါတယ်။အုပ်စုစီမှာထိတ်ဆုံးနေရာရသွားတဲ့ဂျပန်အသင်းဟာအုပ်စုအေမှာဒုတိယနေရာရထားတဲ့နော်ဝေးအသင်းနဲ့စနေနေ့မှာရှင်ပြိုင်ရမှာဖြစ်ပြီးတော့စပိန်အသင်းကတော့အုပ်စုအေမှာထိတ်ဆုံးနေရာရထားတဲ့ဆွစ်ဇာလန်အသင်းနဲ့ကစားရမှာဖြစ်ပါတယ်ရှင်။ထိတ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့စစ်အုပ်ချုပ်ရေးကာလအရေးပေါ်တတ်မှတ်ပြီးတော့တက်တန်းတိုးလာတဲ့စစ်ကောင်စီကနောက်ထပ်6လတက်တန်းတိုးလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးရေးပေါ်ကာလတက်မှတ်ပြီးတော့တက်တန်းတိုးပြီးတော့အုပ်ချုပ်လာနေတဲ့မြန်မာစစ်ကောင်စီကတော့ဒီကနေ့ကာလအစည်းအဝေးခေါ်ယူပါတယ်။နောက်ထပ်အရေးပေါ်ကာလတက်တန်းကိုလည်း6လတက်တိုးလိုက်ပါတယ်။ဒီလိုတက်တန်းထပ်ပြီးတော့တိုးလိုက်တဲ့အပေါ်မှာနိုင်ငံရေးလေလာသူတွေဘက်ကဘလို့များသုံးသပ်ရှုမြင်ကြပါသလဲ။ဆက်သွယ်မေးမြန်းထားတာကိုအခြေခံပြီးတော့မက်မြတ်စင်အောင်ကတင်ပြပေးပါမယ်ရှင်
။2020ခုနှစ် February 1ရက်နေ့မှာအာဏာသိမ်းခဲ့ပြီးတဲ့နောက် 2008 ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာဆိုပြီးစစ်ကောင်စီဟာအရေးပေါ်ကာလ6လတက်တန်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပါတယ်။ဒီတစ်ခေါက်မှလည်းတရားဥပဒေစိုးမိုးရေးအပြေအဝါဆောင်ရွက်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့ပြောဆိုပြီးတော့ထပ်ပြီးတော့တက်တန်းတိုးခဲ့တာဖြစ်ပါတယ်။အခုလိုစေုပ်ချုပ်ရေးတက်တန်းထပ်တိုးလိုက်တာကိုကြည့်ရင်စစ်ကောင်စီအနေနဲ့တိုင်းပြည်မှာအပြောင်းလဲလုပ်လို့တဲ့စိတ်စည်တနာမရှိသေးတာကိုပြနေတယ်လို့လူပောင်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကသုံးသပ်ပြောဆိုပါတယ
်။ကျင်းသေးတာသူတို့အာဏာဆပြီးတော့ထိန်းတယ်လို့ပြောရဲဗျာ။အာဏာသိမ်းတဲ့အချိန်တွေကစပြီးတော့ဟိုဖွဲ့စည်းချုပ်ပုံအခြေခံဥပဒေကိုဖောက်ပြပြီးတော့သူတို့သိမ်းခဲ့တာဖြစ်တယ်။အခုတက်တန်းတိုးတဲ့ကိစ္စတွေကလည်းပဲလက်တွေ့မှာတရားဝင်လားတရားမဝင်လားဆိုတာသူတို့အတိတ်ပဲဖွင့်ဆိုမှုနဲ့သူတို့တွေပဲဖြစ်တယ်။သူတို့လူစလို့ဟိုတက်တန်းတိုးနေတာဖြစ်တယ်။နော်အခြေခံအရဥပဒေအရအဲ့လိုစောင့်ရနေကြတာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်ဗျ။သကိုင်းမှာပဲជីជីမကွေးမှာပဲជីជីရှင်းဘက်မှာပဲជីជីကျွန်တော်တို့ဒီဘက်ကရနီဘက်မှာပဲជីជីဒီတိုင်းသားဒေသတွေမှာကရင်ဘက်မှာပဲជីជីဒေသအားလုံးလိုမှာရရဆက်ဆက်ပြီးနေမှုလို့ဇက်တိုက်ကျူးလွန်နေတော့မှာဖြစ်တယ်ဇက်တိုက်ဆောင်ရနေတော့မှာဖြစ်တယ်လက်တွေ့မှာတိုင်းပြည်ကိုအပြောင်းလဲလှုပ်လို့တဲ့စံတလုံးလုံးမတွေ့ရသေးဘူးစိတ်ကူးရင်လို့လုံးလုံးမရသေးတဲ့အချိန်လေးဖြစ်တယ်ဆိုတာကိုကျွန်တော်အနေနဲ့တော့အဲ့ဒီလိုပြောချင်ပါတယ်ဗျာ
အာနာသိမ့်မှုပြီးမကြခင်2020ခုနှစ်ဧပြီလတုန်းကအရေးပေါ်တက်တန်းကာလနှစ်နှစ်ထည့်ပူမကြနိုင်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပူပါတယ်ဒီလိုပြောပြီးနောက်ပိုင်းမှာကိုပဲအကြိမ်ကြိမ်တက်တန်းတိုးခဲ့တာအခုဆိုရင်နှစ်နှစ်ကျော်ရှိပြီဖြစ်ပါတယ်အရင်စစ်အစိုးရလက်ထက်ပြတန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်425မှာလဲအရေးပေါ်တက်တန်းကို6လ2ကြိမ်တက်တန်းတိုးနိုင်တယ်လို့သာဖော်ပြထားတာပါဥပဒေပညာရှင်တဦးကတော့ဆေယနာရှင်တွေစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံကအာဏာရှင်တွေအသက်ဆက်နိုင်မှုထွက်ပေါက်အနေနဲ့ဆက်ပြီးတော့ရှိနေတော့မယ်လို့ဝေဖန်ထောက်ပြပါတယ
်ဒီလိုကိုးကားတွေစစ်ကောင်စီဖွဲ့စည်းပုံအစီအစဉ်ဥပဒေပေါ်မှာ425မှာကခုနအငင်းပွားပဲတလုံးတလုံးပါဟောတာမအစီအစဉ်တွေဆိုတဲ့တလုံးပေါ့နော်တာမအစီအစဉ်ဖြစ်တယ်ဆိုရင်တက်တန်းကိုနှစ်ကြိမ်နဲ့တိုးလို့ရတယ်6လတက်ကြိမ်ပေါ့တလုံးတလုံးပါတဲ့အတွက်ဒါထောက်ပေါက်တစ်ခုကိုဖြစ်သွားတာပေါ့ဟိုကျိုးရင်းပြီးရဲဒီလေဒီလေအဲ့လိုသကလုံးသုံးနေကြတာတော့မတူဘူးနော်အဲ့ဒါကြည့်ရအောင်တမန်အချင်းတွေနဲ့ချိန်တိုးနိုင်တယ်ဆိုတော့ဥပဒေသဘောအရာရှိတဲ့အခါကျတော့တမန်အချင်းတွေမဟုတ်ဘူးကုကြတဲ့အချင်းတွေဆိုရင်ထပ်တိုးလို့ရတဲ့သဘောဖြစ်သွားတယ်နော်အဲ့ဒါကဟိုပြောမယ်ဆိုရင်တော့ဒီပတိဝန်ချိန်ကဥပဒေမှာစာရဲပုံမှန်425ရဲ့အားနည်းတဲ့သဘောကိုကျိုးရင်းယူရတဲ့စီစဉ်ထားတဲ့သကလုံးကိုဆရာတော်ကတက်တယ်
စစ်တဟာအာနာသိမ့်ပြီးနောက်ပိုင်းအရေးပေါ်သက်တမ်းတစ်နှစ်ကြီးညာခဲ့ပြီးအဲ့ဒီနောက်သက်တမ်းတစ်နှစ်ပြည့်ချိန်2022ဇန်နဝါရီလမှာပထမဆုံးအကြိမ်6လသက်တမ်းကျိုးခဲ့ပါတယ်။အဲ့ဒီနောက်မှာလည်း2022ဇူလိုင်လမှာတစ်ကြိမ်2023ဇန်နဝါရီမှာတစ်ကြိမ်ထပ်တိုးခဲ့တာကြောင့်အခုတစ်ကြိမ်နဲ့ပါဆိုရင်6လစီသက်တမ်းတိုးတာ4ကြိမ်ရှိပြီဖြစ်ပါတယ်။ဒီကနေ့ဆေးဦးချုပ်ရီနောက်ထပ်6လသက်တမ်းတိုးလိုက်တဲ့ကာလုံအစည်းအဝေးကိုတော့ယာယီသမရဦးမြင့်ဆွေရောဒုသမရဦးဟန်နရီဘန်တီယူတို့နှစ်ဦးစလုံးတက်ရောက်ခဲ့ကြပါတယ်ရှင်
။ဒီကနေ့စစ်ကောင်စီကကာလုံအစည်းအဝေးခေါ်ပြီးတော့အရေးပေါ်ကာလနောက်ထပ်6လသက်တမ်းတိုးလိုက်တဲ့သတင်းကိုမမျှတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖအန်တန်လွင်တရားဂိတ်ပောက်ကွဲမှုသတင်းကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်ဖအန်မြို့ရဲ့အထွတ်တန်လင်းတရားစစ်စေးရေးဂိတ်မှာတော့ဒီကနေ့မနက်ပိုင်းကဘုံးပေါက်ကွဲခဲ့ပါတယ်။ဒီဘုံးပေါက်ကွဲမှုမှာအရက်သားတဦးသေဆုံးပြီးတော့စစ်တပ်ဝန်ထမ်းရင်းနှီးရဲနဲ့အရက်သားစုစုပေါင်း10ဦးကျော်ထိခိုက်ဒဏ်ရာရခဲ့ပြီးတော့အဲ့ဒီတန်လင်းတရားကိုနာယီပိုင်းလောက်ပိတ်ခဲ့ရပါတယ်။ဒီအကြောင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ဖအန်မြို့အထွတ်တရုတ်လကြေးရွာဘက်အချမ်းမှာဒီကနေ့ဇူလိုင်လ31ရက်နေ့မနေ့6နာရီ50မိနစ်ဝန်းကျင်လောက်ကဖအန်တန်လွင်တရားစစ်စေးဂိတ်မှာအကြီးစားပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုကြောင့်အရက်သားတဦးသေဆုံးပြီးစစ်တပ်ဝန်ထမ်းရင်းနှီးရဲတချို့နဲ့အရက်သားတွေ10ဦးကျော်ထိခိုက်ဒဏ်ရာရခဲ့တာပါဒီလိုသေဆုံးဒဏ်ရာရမှုနဲ့ပတ်သက်လို့ဖအန်မြို့နယ်ထဲကမြစ်တာရှင်ပရဟိတအသင်းရဲ့အသွင်းမှုဥယျံမြို့အောင်က VOA ကိုအခုလိုပြောပြပါတယ်အ
ဲ့ဒီအရက်သားတယောက်သေသွားတယ်ဟိုဘောဘယ်လိုပြောမလဲဆိုတော့ကားကိုအဲ့ဒီပါဘူးခဲတင်ပြီးတော့အဲ့လိုမျိုးကားကိုလှုပ်လိုက်တယ်လို့ပြောတာပဲအဲ့ဒီကားကချားကားကိုဝင်ဆောင်တဲ့ခါကျတော့ယင်းလင်းကနေသွားပြီးတော့တာရကားကိုဖွင့်လိုက်တာအဲ့ဒါတာရကားဖွင့်တဲ့ခါမှာဖွင့်တဲ့ယင်းလင်းကတော့အဲ့လိုကြီးစိုးမွားဘူးအဲ့လိုပောက်ကွဲမှုကြောင့်ဘေးကဝင်တင်အဲ့လိုမျိုးအေးလေးစရာတယောက်သိသွားတယ်ဘေးလေးတော့ကျွန်တော်တို့ဒီမှာကျွန်တော်ရွာပတ်တည်ကြတော့ဆိုင်ရည်ကိုဘေးလေးတွဲထားလေဒီကနေ့ကတော့တော့တန်ရပါတော့
အမိမဖော်လို့တဲ့စစ်တပ်နဲ့နှိစက်သူတူဦးကတော့ပောက်ကွဲမှုကြောင့်စစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့ကတက်ချက်ကြီးတူခေါင်းကိုထိပ်ပြီးစိုးရင်ရတယ်လို့လည်းပြောပါရယ်။ကျန်တာကတော့ရဲဒုတက်ချက်တူရဲတပ်သားတူရင်တိန်အဖွဲ့ကရဲတက်ချက်ကြီးတူရဲတပ်သားတူဆက်သွယ်ရေးတပ်ကတက်ချက်ကြီးတူတပ်သားတူနဲ့ကျန်တာကတော့တာမန်အရက်သားထိခိုက်ဒဏ်ရာရသူတွေဖြစ်တယ်လို့လည်းပြောပါရယ်။အရက်သားတူကတော့သေဆုံးပြီးအရက်သား3ဦးတည်းမနေလဲထိခိုက်ဒဏ်ရာရကြတယ်လို့လည်းပြောပါရယ်။ဒဏ်ရာရသူတွေကိုတော့လူနာတင်ကားတွေနဲ့တယ်ဆောင်ပြီးတောင်ကလေးစစ်စေးရုံကိုပို့ဆောင်ခဲ့ပါတယ်။ဒီပောက်ကွဲမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာထောက်ပြန်တာမရှိသေးသလိုဒေသအလိုက်တက်ဆိုင်ရာပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တန်လွင်တရားစစ်စေးရေးဂိတ်ဟာအသွားအလာများတဲ့ဂိတ်ကြီးတစ်ခုဖြစ်ပြီးမြဝတီရန်ကုန်အသွားအပြန်စစ်စေးမှုတွေကိုတင်းတင်းကြပ်ကြပ်လုပ်နေတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီစစ်စေးရိတ်ကိတ်ကနေရက်ပြန်မြန်မာအလို့သမားတွေမကြာခဏစစ်စေးခံရတာအဖမ်းခံရတာငွေညစ်တောင်းခံခံရတာတွေလည်းကြုံရတယ်ဆိုပြီးနေဆက်မှာနေထိုင်နေသူတူဦးကလည်းပြောပြပါတယ်
ကျွန်တော်တို့ထိုင်နေငယ်ရောက်မြန်မာအလို့သမားတွေကကျွန်တော်တို့မြန်မာပြည်ပြန်တဲ့ခါကျတော့ခုံးနေပါတယ်ဘယ်ကိုယ်ပိုင်ခုံးနေပါတဲ့ခါကျတော့သူတို့ကစစ်စေးရိတ်ကစစ်စေးသူတို့စစ်တပ်ကိတ်တွေကရဲကိတ်တွေကအကုန်လုံးရဲကိတ်တွေမှလည်းခုံးနေစေတယ်စစ်စေးတွေကတော့ဒီနိုင်ငံတိုင်းရင်းနဲ့တက်ဆိုင်လဲပုံနေနောက်တူဆက်ဆက်နေတဲ့ပုံလေးတွေ့ချင်းကြည့်ကြလို့အဲ့ဒီတော့ဒီကိုပြပုတ်တယ်မှာပေါ့အဲ့ဒါသူတို့ရှာလို့တွေ့လို့ဆိုဆိုတဲ့တော့ဖန်ပြီးအေးအေးခိုင်ခိုင်ခံရတယ်ဖန်လာတယ်ပြပတ်ရငွေငွေတောင်းတာတွေပတ်ရတောင်းတာတွေအများကြီးရှိတော့
ဒီကနေ့မနေ့ကပြင်းထန်တဲ့ပောက်ကွဲမှုကြောင့်ကားတွေစိုက်ကယ်တွေနဲ့စစ်စေးအဆောက်အဦတွေပါပြိုကျပြီးဒဇစီပျက်စီးသွားခဲ့ပါတယ်ပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ကားအသွားလာတွေယာယီရက်တက်လိုက်ပေမဲ့နေ့လယ်ပိုင်းမှာတော့ကားတွေပြန်သွားနေပြီလို့လည်းဥယျံမျိုးအောင်ကပြောပါတယ်
။ပြန်သွားနေကျန်သွားနေဝါလာတော့ပိတ်သွားတော့ဘယ်လောက်ပိတ်မလဲဆိုတော့3နာရီ4နာရီတော့ပိတ်သွားမယ်
။ကောက်ကွဲမှုအပြီးဖအံမျိုးအဝင်ထွက်လန်းနေအားလုံးကိုစစ်ကောင်စီကပိတ်ဆို့ရှာဖွေစစ်ဆေးတာတွေလည်းလုပ်နေပါတယ်။ထောင်ဝိကျေးရွာ၊ညံကလေး၊ဖားကတ်ကျေးရွာ၊အိမ်ဒုတိုးဂိတ်နဲ့ဇာတပြင်တရာ၊တောင်ကလေး၊ထီးလုံကျေးရွာတွေဘက်ကိုဒီကနေ့မှပဲစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်လုပ်နေပါတယ်။ကရင်ပြည်နယ်အတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့တပ်ဖက်မှကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်လည်းဖြစ်နေတာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဒီလိုတိုက်ပွဲတွေနဲ့အလားတူဘုံခွဲတိုက်ခိုက်မှုတွေဟာကရင်ပြည်နယ်အတွင်းမှာမကြာခဏဖြစ်ခဲ့ပါတယ်ရန်ကုန်မော်လမြိုင်မြဝတီကားလမ်းမကြီးပေါ်မှာရှိတဲ့ဘီးလင်းမြို့နယ်ကရွှေရောင်ပြတရားကိုလည်း ကရင်အမျိုးသားအစည်းအရုံး KNL တပ်ရင်းနှင်းနဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ဇွန်လ28ရက်နေ့ညပိုင်းမှာဖောက်ခွဲဖြစ်စည်းလိုက်တာကြောင့်တရားပေါ်သွာလာနေတဲ့ကာနစီလဲတရားအောက်ကိုထိုးကြပြီးတိတ်မောက်ခဲ့ရတယ်လို့လူတဦးသိဆုံးပြီးဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်ရှင်
။ဒါကတော့ဒီတန်လွင်တရားစစ်ဆေးရေးဂိတ်ဒီကနေ့မနက်ပိုင်းဘုံပေါက်ကွဲမှုဖြစ်ပြီးတော့အရက်သားတဦးသိဆုံးစစ်တပ်ဝန်ထမ်းရင်တင်းရဲနဲ့အရက်သားစုစုပေါင်း10ဦးကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အခြေအနေကိုမအေးအေးမှကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းချင်းတွင်းမြစ်ကြောင်းတလျှောက်ကလုံခြုံရေးအခြေအနေကိုတင်ပြပေးကြပါတယ်။သခိုင်းတိုင်းမုံရွာမြို့မင်းတောင်စိတ်ကမ်းမှာစစ်ကောင်စီဘက်ကဆက်လေတွေစိုက်ကပ်ထားပြီးတော့ချင်းတွင်းမြစ်ကြောင်းအတိုင်းစံတက်ဖို့ပြင်ဆင်နေတာတွေရှိတာကြောင့်မြစ်ကမ်းတလျှောက်ကျေးရွာမှာရှိတဲ့ဒေသခံပြည်သူတွေတိတ်ရှောင်နေကြရပါတယ်။လက်ရှိအခြေအနေမှာတော့စီးရဲတင်းမာနေတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စကိုင်းတိုင်းတွင်းကစီးရဲအခြေအနေတွေကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်
။စစ်ကောင်စီဆက်လေတွေဟာမုံရွာမြို့အခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်နဲ့အနီးဆုံးစိတ်ကမ်းမြို့ဖြစ်တဲ့မုံရွာမြို့မင်းတောက်စိတ်ကမ်းမှာစိုက်ကပ်ထားတာပါ။ရိတ်ခါတွေတည်ယူနေတယ်လို့ချင်းတွင်းမြစ်ကြောင်းကနေတဆင့်စကိုင်းတိုင်းအထက်ပိုင်းကိုရိတ်ခါတွေပို့ဆောင်နိုင်တယ်လို့ဒေသခံတွေကယူဆနေကြပါတယ်။ချင်းတွင်းမြစ်အတိုင်းဆန်တက်ဖို့ရှိနေတဲ့အတွက်လဲစိတ်ကန်းတစ်ဖက်ကန်းကရင်းမာပင်မြို့နယ်အပိုင်တဲမှာရှိတဲ့ကျေးရွာတွေကဒေသခံတွေကတော့ဆက်လီတွေနဲ့ဝေးတဲ့နေရာတွေစီတိမ်းရှောင်နေကြပါတယ်။စစ်ကောင်စီဆက်လီတွေစိုက်ကပ်ထားတာနဲ့ပတ်သက်လို့စစ်ဘေးရှောင်တွေကိုကူညီနေသူတဦးက VOA ကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့ကျွန်တော်ကအောက်ကမင်းတောင်ပေါ့မင်းတောင်စိတ်ကန်းမှာကတ်ထားတယ်ဗျ။တလေးကြီးတော့ရှိမှန်းနေတယ်။အေယာဝီမြေကျောင်းအနေနဲ့ချင်းတွင်းမြစ်ထဲစံတက်လာတဲ့ခါကြီးပဲ။ဟုတ်ပြီပေါ့။အဲ့ဒီမှာပဲမင်းတော်စိတ်ကန်းကကျွန်တော်တို့ဟိုနမခတိုင်းဟိုဟာနေပေါ့နော်။နောက်နောက်တိုင်းစေတနာကျုံနဲ့နမခတိုင်းနဲ့လည်းနီးတယ်ဆိုတော့အဲ့ဒီကနေမှကျွန်တော်တို့ရိတ်ခါတွေခြားတဲ့ပစ္စည်းတွေခြားတယ်၊တင်တဲ့ပစ္စည်းတွေခြားတော့လည်းရန်တင်ပေါ့နော်။တင်ပြီးတော့ရှေ့ဆက်တက်မယ်တဘောရှိတယ်ဗျ။အနက်ကတော့ရှောင်းနေကျွန်တော်တို့၃ညောင်းပေါ့နော်။၃ညောင်းစေတူတံမူအင်းပြားရင်းညင်ကျွန်တော်တို့ကြောက်မော်ပေါ့နော်ကြောက်မော်ပြီးတော့ကျွန်တော်တို့ဒီဘက်ဆိုရင်မိုးဟိုအစာရှိတဲ့ဟိုမြေကန်းနှစ်ခုလောလောဆယ်အဲ့မြေနကဖူးဟာတွေတော့ရှောင်းနေရတယ်ညာလောလောဆယ်ပေါ့နော်ဟိုကျွန်တော်တို့ဒီပေါ့နော်တော်ရာကင်းနေတို့ကျွန်တော်တို့ဒီတွေ့ရပေါ့နော်သူတို့နဲ့နည်းနည်းကျွန်တော်တို့၃လလောက်ခြားတဲ့နေရာတွေပေါ့အဲ့လိုမျိုးရွာတွေထဲမှာကျွန်တော်တို့တော်သက်တွေပေါ့နော်အဲ့လိုမျိုးနေရာတွေဒီကနေ့ဒီကနေ့အောင်လို့ကျွန်တော်အဲ့လိုမျိုးဟာနေကြောင်ရတယ်ဗျဟုတ
်စစ်တပ်ဟာမင်းတောက်စိတ်ကမ်းမှာကုန်ပစ္စည်းတင်ဆက်လေတွေအဖြစ်စစ်မြေပြင်သုံးစစ်သင်္ဘောတွေပါစိုက်ကပ်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်ကုန်လမ်းသွားလာမှုတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏမိုင်းဆွဲတိုက်ခိုက်မှုတွေရှိတဲ့အတွက်စစ်တပ်ဟာခုနောက်ပိုင်းသခိုင်းတိုင်းအထက်ပိုင်းကိုလက်နက်နဲ့ရိတ်ခါတွေပို့ဆောင်ဖို့ချင်းတွင်းမြစ်ကြောင်းကိုအသုံးပြုနေရတာလည်းဖြစ်ပါတယ်ချင်းတွင်းမြစ်ထဲကနေခုလိုဆက်လေတွေနဲ့ဆန်တက်လာရင်မြစ်ဘေးမှာရှိတဲ့ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊နယ်မြေရှင်းလင်းရေးနေအိမ်တွေကိုမီးရှို့တာတွေရှိတဲ့အတွက်မြစ်ကမ်းတလျှောက်ဒေသခံတွေကတော့တိမ်းရှောင်နေကြရပါတယ်။ရင်းမာပင်မြို့နယ်တဲကစစ်ဘေးရှောင်ဒေသခံတဦးကသူတို့စစ်ဘေးရှောင်နေရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။ဒီကသင်္ဘောတွေခလက်တွေလာပြီဆိုရင်သူတို့ဒီခလက်တွေကိုကာဝယ်ပေးဖို့သူတို့ကမှ၃ချောင်း၁ချောင်းလို့ထိုးတယ်။အဲ့လိုအနေအထားတွေရှိလို့ကြတော့ဒီခလက်တွေဆုံးလာပြီဖြစ်ဆိုရွာသားတွေကလည်းနည်းနည်းလေးဒီဒုက္ခဝေရွှေတွေကငံအတိုက်ခံလို့မိုင်းဆွဲလို့ဟိုတနတ်နဲ့ပြစ်လို့ပုံစံမျိုးလုပ်ရင်အဲရွာတွေကိုတော်တော်မီးရှို့တာတွေရှိတယ်ရှောင်းတော့တာပေါ့သူတို့ကြောက်တာတမျိုးပေါ့
ဆက်လီတွေစံတက်လာရင်ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနိုင်တယ်လို့စစ်ရေးတင်းမာမှုတွေရှိတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်သူတို့လောလောဆယ်ဆောင်မှုအချင်းမရှိသေးကြသူတို့ဘုံကြောင်ထိုးပြီးမှဒီကောင်ကသူဆောင်နေနေတာဒီမှာဖြစ်သူကြီးကလောလောဆယ်တင်းမာနေသူတို့ဖလက်ချာဆန်တာနဲ့ဒီဘက်ကကုန်းကြောင်းလုံးထိုးလာမယ်အဲ့လိုပုံစံမျိုးပြဒီဘက်မှာစီးရတော့တင်းမာနေပေါ့
စစ်တပ်ဟာလက်နက်တွေရိတ်ခါတွေတင်ပို့ဖို့အတွက်အေယာဝတီမြစ်နဲ့ချင်းတွင်းမြစ်ကိုအသုံးပြုနေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းအေယာဝတီမြစ်ကြောင်းကနေဆက်လီတွေနဲ့ကချင်ပြည်နယ်ဘက်ကိုရိတ်ခါတွေပို့ဆောင်ဖို့ကြိုးစားခဲ့သေးပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေကဆက်လီတွေကိုပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်ဒါအပြင်2023ခုနှစ်ဇန်နဝါရီလထဲမှာချင်းတွင်းမြစ်ကြောင်းကနေတဆင့်ကုန်းတင်ဆက်လီတွေအပြင်စီတင်သင်းမောတွေနဲ့သခိုင်းတိုင်းထပ်ပိုင်းကိုအင်အားနဲ့ရိတ်ခါဖြစ်တင်းတာတွေလှုပ်ဆောင်ခဲ့တာရှိပြီးကာကွယ်ရေးအဖွဲ့တွေဘက်ကဆက်လီနစီကိုမီးရှို့ဖျက်ဆီးခဲ့ပြီးစီတင်သင်းမောတစ်စင်းကိုသိမ်းပိုက်ခဲ့ပါသေးတယ်ခင်ဗျာ
ဒ ကတော့စကိုင်းတိုင်းမုံရွာဘက်မှာစစ်ကောင်စီဆက်လေတွေစိုက်ကပ်ပြီးတော့ချင်းတွင်းမြေကြောင်တလျှောက်ဆန့်တက်ဖို့ပြင်ဆင်နေတဲ့အတွက်လုံခြုံရေးတင်းကျပ်နေတဲ့အခြေအနေကိုကိုခေမောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စိုက်ကလုံးမိုခါအလွန်ရခိုင်ဒုက္ခသည်စခန်းနေတဲ့ကကလေးငယ်တွေအဟာရချို့တဲ့နေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်။မိုခါမုံတိုင်းရဲ့အလွန်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းနေမှာစားနပ်ရိက္ခာမလုံလောက်တာကြောင့်ကလေးငယ်တွေအစာအဟာရချို့တဲ့ပြီးတော့နောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကပြောပါတယ်။ဒါအပြင်ဒုက္ခသည်စခန်းနေတဲ့မှာရာသီတုတ်ကွေးဖြစ်ပွားနှုံးကလည်းများနေတော့မယ်လို့ဆိုပါတယ်။ဒီကြောင့်ပြည်တွင်းကနေသတင်းပေးပို့ထားတဲ့အပြည့်အစုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင်။
မောခမုံတိုင်းလုံရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ရဲ့ကူညီကယ်ဆယ်ခွင့်တွေကိုစစ်ကောင်စီကအခုချိန်ထိကန့်သက်ပိတ်ပင်ထားတာကြောင့်မုံတိုင်းပြည်ပြည်သူတွေနဲ့ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာအခက်အခဲတစ်နေ့တစ်ခြားပိုဆိုးလာနေပါတယ်။ရခိုင်မြောက်ပိုင်းကဒုက္ခသည်စခန်းတွေမှာဆိုရင်စားနပ်ရိက္ခာမလုံလောက်တာကြောင့်ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအစာအာဟာရချို့တဲ့ပြီးကျန်းမာရေးထိခိုက်တဲ့အခြေအနေကြုံနေရတယ်လို့ဒုက္ခသည်ကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့ဒေသခံအမျိုးသမီးတူဦးက VOA ကိုပြောပါတယ်။
အဓိကတော့ဒီအစာဟာအမပြေတာရဲ့အဓိကဒီကလေးတွေဟာကကြတဲ့ဒီတချို့ကလေးတွေဆိုရင်ဒီမိခင်တို့ကနေလာတဲ့တချို့ဟာကကြတော့ဒီစားနေရခစီဆောင်စကားနေမှာဒီစီဆောင်စကားနေနဲ့ကိုင်းကျင်းစီကနေမှာကအာစားနေရခပုံလုံးမရှိတာပေါ့နော်စားနေရခပုံလုံးမရှိဘူးတော့နောက်ပြင်ဒီဆက်ကနေပြီးတော့ကိုင်းကျင်းစီလုံးနေတဲ့အဖိုးစီတွေကိုလည်းစိတ်ကုန်စီဆက်ကအာစေကောဒီဘက်ကဟိုအဲဒီတာမိထားရတဲ့ရှိရခါမှာကြတော့အရှိမင်းကျမတို့ဒီရိခါတွေမထောက်ပံ့နိုင်တဲ့အနေထားမျိုးတွေကိုတွေ့နေရတယ်နောက်တစ်ခုကကျမတို့ရိခါထောက်ပံ့နေတဲ့နေရာမှာဆိုလဲဒီအဓိကဆံကိုပဲအဓိကထောက်ပံ့နေကြတာတွေ့တယ်ပေါ့နော်အဲကြောင့်ဒီအစာဟာရနဲ့သက်ဆိုင်တဲ့ဒီအဲ့ဒီဟာတွေကိုပါထိသိမ်းစဉ်းစားပြီးထောက်ပံ့ဖို့လိုလို့လေဆိုတော့အဲ့လိုပုံစံမျိုးနေထိုင်မျိုးတွေလည်းကြုံနေရတယ်ဆိုတော့အစာဟာမပင့်မီမှုတွေကြောင့်ကျမတို့အခုလူလူမြဲမြဲနေရတယ်မှာလေဒီကြက်မရေရှိုးတင်မှုတွေလည်းလူလူမြဲမြဲဖြစ်နေတာကိုလည်းတွေ့နေရတယ်ပေါ့ဟုတ
်ရခိုင်မြောက်ပိုင်းစစ်တွေမြို့နယ်ကတက်ကဲ့ပြင်မွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေစားနေရိက္ခာလုံလုံလောက်လောက်မရရှိတာကြောင့်အသက်70နှစ်အောက်ကလေးတော်တော်များများအစာအာဟာရချို့တဲ့ပြီးနေထိုင်မကောင်းဖြစ်နေကြတယ်လို့ဒုက္ခသည်အမျိုးသမီးတူဦးကပြောပါတယ
်ပိတ်ချက်လေးမရှိဘူးစေရှင်စီတယ်စားလို့မရဘူးအမေလေးစားလို့မရဘူးနော်ခဲအမေစားလို့မရဆိုရင်ကလေးလေးစားလို့မရဘူးကလေးစားလို့မရဆိုရင်တကယ်တရားစလုံးပေါ့နော်အဲအဲ့ဒါဆိုရင်အဟာရချို့တယ်လာတာပေါ့ဆက်ချို့တယ်လာတဲ့ကလေးတွေဘယ်လိုဖိုက်ဆိုင်ကလေးတပဝါလိုက်ရတယ်ဒီသူကအစာမစားအစာတွေပါတယ်မစားဘူးဒီညိုပြီးတော့ငိုနေတာပေါ့နော်ဖြားတချို့တွေကနေပြီးဖြားနေတာပေါ့နော်အဟာရရှိတဲ့ဆိုရင်လူကြီးလေးပါနေတာပေါ့ကလူကြီးနေနေပါပါအဟာရရှိနေတာပေါ့ကလေးကတော့တော်တည်းများနေတာပေါ့အော်အဲ့ဒါကနေပြီးကလေးကကြိုက်ရင်ဩမွေးစားကလေးကပေါ့မွေးစားကောက်လက်တနေဘောနော်မွေးစားကလေးကပေါ့နေပြီးတော့ငါအချိန်တိုင်းကလေးချင်းနေပြီးအဟာရရှိတဲ့ဝင်နေတာပေါ့
တချိန်တည်းမှာပဲမူခါမုံတိုင်းတန်အကြီးအကျယ်ခံခဲ့ရတဲ့ရခိုင်မှာယာတီတုတ်ကွေးကူးဆက်မှုတွေကလည်းဆိုးဆိုးရွားရွားခံနေရတာပါဒီလိုအချိန်မှာကိုပဲစစ်ကောင်စီကရခိုင်ပြည်နယ်တွင်းစေဝါသက်ယူခွင့်ကန့်သက်ထားတာကြောင့်ပြင်ပကျမ်းမာရေးဝန်ထမ်းတွေရဲ့စေကူတာမှုပိုင်းတွေမှာလည်းခက်ခဲနေတယ်လို့ဒေတာတွင်းအခမဲ့စေကူပေးနေတဲ့ဆရာဝန်တွေကပြောဆိုကြပါတယ်ပေါတော်မျိုးနယ်အတွင်းကငှက်ချောင်းမှုစလင်ဒုက္ခသည်စခန်းမှာဆိုရင်အစာအာဟာရချို့တဲ့မှုတွေနဲ့ယာတီတုတ်ကွေးကူးဆက်မှုတွေကြောင့်အတော်လေးဒုက္ခရောက်နေကြတယ်လို့စခန်းတာဝန်ခံကပြောပါတယ်
ကလေးတွေအာဟာရနဲ့ကြတော့ဒီတိတ်တော်လဆန်တော့တယ်မပြေချမှုဖြစ်နေတယ်ဘာလို့ဆိုတော့ဒီဟို NGO အဖွဲ့စီကလေဒီမရတာကြောင့်ဖီဖီမိုးလိုဘတာတဘွားအချိန်ကြီးကြောင့်သူတို့ကလက်မဆက်တွေရေးကအချိန်ကြီးမကောင်းကြောင့်သူတို့ကအချိန်ကြီးတကိညီပို့လို့မရဘူးကလေးတွေကိုဆောင်ကျော်လို့မရဘူးအဲ့လိုမျိုးဖြစ်နေပါလေနောက်ပြီးကျွန်တော်တို့ဖီဖီစက်ကမှကြတော့ဒီကျမရေးပိုင်းနဲ့ဆိုတော့ကျမရေးပိုင်းကတော်တော်များများခက်ခဲရှိပါတယ်ဒီကျင်းတော့ခဲတော့ခွေရောက်ပါလေမျိုးမျိုးဖြစ်နေကြတယ်ကလေးတွေကတော့ဖျားအဖျားတက်တယ်ဖျားတာနာတာဆိုတာအများကြီးပါတဲမရေးပိုင်းနေကြတော့တိတ်အဆင်မပြေမှုဖြစ်နေကြပါလေ
ရခိုင်မှာစားနေရိခါနဲ့စေဝသက်ယူခွင့်တွေကိုစစ်ကောင်စီကဘာကြောင့်ကန့်သက်ပိတ်ပင်နေဆိုတာမသိရပေမဲ့ဒီတိုင်းစက်ပိတ်ထားရင်တော့မုံတိုင်းတန်တင်ပြည်သူတွေနဲ့ဒုက္ခသည်စခန်းတွေမှာကျန်းမာရေးအခြေအနေတွေပိုပြီးတော့ဆိုးရွားလာနိုင်တယ်လို့ဒေသတွင်းကူညီပေးနေသူတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
ဒါကတော့ cyclone မိုခာအလွန်ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းနေထဲမှာစားနပ်ရိက္ခာမလုံလောက်တာကြောင့်ကလေးငယ်တွေအစာအာဟာရချို့တက်နေပြီးတော့ဒုက္ခသည်စခန်းနေထဲမှာရာသီတုပ်ကွေးဖြစ်ပွားမှုနှုန်းတွေများနေတဲ့အခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညရီဘက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့သတင်းနောက်ပတ်စုစီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါတောရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်ဇူလိုင်လ31ရက်တနင်္လာညချမ်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ပြပေးကြပါတယ်ဒီသတင်းပတ်မှာတော့ငွေဆက်ကူတစ်ကြေညာမှုကရက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်မြန်မာနိုင်ငံမှာဗဟိုဘဏ်ကနေ2000ကျပ်တန်ငွေစက်ကူတစ်ကိုထုတ်ဖို့ကြေညာလိုက်တဲ့အတွက်အစားတွေကမှမခိုင်နဲ့ပြည်တွင်းကျပ်ငွေတန်ဖိုးကတိတိတသားကျဆင်းသွားပါတယ်စစ်ကောင်စီဘက်ကတော့ငွေကြေးဖောင်းပွားတာမျိုးမဖြစ်နိုင်ပါဘူးလို့အာမခံထားပါတယ်ရန်ကုန်ကနေပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညုံတင်ပြထားတာရှုစားနာဆင်ပါရှင်
မာရဝူဇီယဗုဒ္ဓယူဘွားတော်မြတ်ကြီးတိဆောက်ပြီးစင်မှုထိမ့်မှတ်နဲ့စင်မြူယေဇနာရတ္ထနနကတနှစ်မြောက်မွေးနေ့ထိမ့်မှတ်ဆိုပြီးတော့မြန်မာနိုင်ငံဘူဘန်ကနေပြီးတော့2000ကျပ်တန်ငွေဆက်ကူအမျိုးအစားအသစ်ကိုဒီလာမယ့်ဇူလိုင်လ31ရက်နေ့မှာထုတ်ဝေမယ်ဆိုပြီးတော့ကြေညာထားပါတယ်ဒီငွေဆက်ကူအသစ်ကိုတော့အရေးအတွက်အကန့်အသတ်နဲ့ထုတ်ဝေမှာဖြစ်ပြီးတော့လောလောဆယ်နေပြီးတော့ရန်ကုန်နဲ့မန္တလေးမှာရှိတဲ့ဘူဘန်ကွေးတွေမှာဟောင်းနွမ်းငွေဆက်ကူတွေနဲ့တန်ဖိုးတူလဲလှယ်ပြီးမှဖြစ်တယ်ဆိုပြီးတော့ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးအကျပ်တဲလေးရင်ဆိုင်နေရပြီးတော့အခုလိုမျိုးငွေဆက်ကူတစ်ထုတ်ဝေလိုက်လို့ကြက်ငွေတန်ဖိုးကျဆင်းပြီးတော့ငွေကြေးဖုံးပွားနှုန်းတွေအဆမတန်တက်လာနိုင်တယ်ဆိုပြီးတော့လေးလာသူချို့ကခံမှန်းနေပါတယ်ဈေးကွက်ထဲမှာတော့ငွေဆက်ကူတစ်ထုတ်ဝေမယ်ဆိုတဲ့နောက်နေမှာပဲမြန်မာကြက်ငွေတန်ဖိုးကျဆင်းလာပြီးတော့နိုင်ငံခြားငွေကြေးလဲလှယ်တဲ့ကောင်တာတချို့ပိတ်လိုက်ရတယ်ရှိပါတယ်စင်ကာပူဒေါ်လာဈေးကလည်းတခြားနိုင်ငံခြားငွေကြေးတွေနဲ့တူမြန်မာကြက်ငွေနဲ့လဲလှယ်တဲ့နေရာမှာဈေးတက်လာပါတယ်စင်ကာပူဒေါ်လာကိုကျပ်2000ဝန်းကျင်ရှိလာတာနေပြီးတော့ပြင်ပပေါက်ဈေး2400ကျပ်တိရှိလာတာမို့လို့စင်ကာပူကနေပြီးတော့အဓိကတင်သွင်းတဲ့73စီတွေမြန်မာနိုင်ငံတွင်းဈေးနှုန်းအပြောင်းအလဲတွေဖြစ်နေတယ်လို့73စီလုပ်ငန်းရှင်တူကပြောပါတယ
်တက်ကြတော့ဟိုဟာမနက်ကကျွန်တော်တို့ဈေးပိတ်သွားတော့ကျွန်တော်တို့ဒီဟိုဟာအတက်ကြီးနဲ့ပိတ်သွားတာပေါ့နော်ပါပါပေါ့မနက်ဖြန်တော့ဟိုတစ်ချက်ချင်းတော့ဟိုဟာပါပါတစ်ခုတော့ရှိရပေါ့နော်စီလူဈေးပေါ့ဒီဒေါ်လာဈေးညနေဈေးပိတ်ပြီးဆိုတာနဲ့မလာတက်လို့ရပြီပေါ့အဓိကပေါ့
ဘူဘိုင်းရဲ့2000ကျပ်တန်ထုတ်မယ်ဆိုတာကြီးညာပြီးရပိုင်းအတွင်းမှာပဲ73စီဈေးကွက်အခြေအနေကိုပြောပြသွားတာပါပြည်တွင်းမှာ73စီနဲ့အတူပဲစားတောက်ကုန်ဈေးတချို့လည်းတက်လာပါတယ်ဆန်စား3စီနဲ့နေဆက်ကနေပြီးတော့တင်သွင်းတဲ့စီးဝါးတွေစားတောက်ကုန်တွေဈေးတက်နေတယ်လို့ရန်ကုန်ဒေသခံတချို့ကပြောပါတယ်မြန်မာကျပ်ငွေတန်ဖိုးကျဆင်းနေပြီးတော့နိုင်ငံခြားငွေကြေးလဲလှယ်နှုန်းနဲ့73စီဈေးတွေမတိမငြိမ်ဖြစ်နေတဲ့အချိန်မှာတချို့လုပ်ငန်းတွေကတော့အယောင်ပိတ်ထားလိုက်ကြပါတယ်။မန္တလေးမြို့မှာရွှေဆန်ကြီးတချို့ရွှေရောင်းပိတ်ထားပြီးတော့ကားစရိတ်လည်းတိတိတသာအဆမတန်တက်နေတယ်လို့မန္တလေးမြို့ခံစီးပွားရေးလုပ်ငန်းရှင်တူကပြောပါတယ
်။အဲမန္တလေးမှာရွှေဆန်တွေအခုအဲပိတ်ထားကြတယ်။သူတို့ပြန်ရောင်းတဲ့ဟာကိုပဲလက်ခံပြီးသူတို့ရောင်းတာတွေအခုပိတ်ထားရတယ်ရှိတယ်ရွှေဆန်ကြီးတွေပေါ့နော်။ကားစရိတ်တွေကတော့ရေဆက်ဆက်ကိုထိုးတက်သွားတယ်ထိုးတက်သွားတော့ကားပွဲသားလောကတော်များများမှာရှိတဲ့ကားကင်ဟိုက်ကားတွေအကုန်ကိုကုန်အောင်ရောင်းရတယ်ပြီးတော့ကားပွဲသားတော်များများရတဲ့ဈေးတွေမတန်တဆတွေရောင်းတယ်ဈေးတွေကိုပေါက်ဈေးတွေကိုဆွဲတင်ရောင်းတယ်ဒါပေမဲ့အဲ့ဒါလေးဝယ်ကြတယ်သူတွေကကြောက်လန့်ပြီးတော့ဝယ်ကြတော့အဲ့မဖြစ်တင်တာတွေဒီဈေးတွေကိုထိုးတက်သွားကြတယ်ကားတွေကတော်တော်ကြီးကိုမပေါက်တဲ့ဈေးတွေနဲ့ရောင်းနေတော့အဲ့ဒီပုံစံနဲ့ရင်းပြီးလှုပ်ဖို့ကြတော့အဆင်မပြေဖြစ်နေကြတယ်
ပြည်ရင်းထဲမှာတော့ငွေဆက်ကူတစ်ထုတ်ဝေမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဈေးကွက်ထဲမတိမငြိမ်နေဖြစ်လာပါတယ်စစ်ကောင်စီဘက်ကတော့ငွေဆက်ကူတစ်2000တန်ဟာအလုံးရင်းနဲ့ထုတ်ဝေမယ်ပတ်စံမဟုတ်ဘဲနဲ့လိုချင်တဲ့ပမာဏအတိုင်းလဲဝယ်လို့ရမှာမဟုတ်ဘူးလို့စစ်ကောင်စီရဲ့သတင်းမီဒီယာတွေကတဆင့်ပြောပါတယ်ဟောင်းနှံနေတဲ့ငွေဆက်ကူနဲ့လဲလှယ်နိုင်မှာဖြစ်ပြီးတော့လဲလှယ်လိုက်တဲ့ငွေဆက်ကူကိုလည်းဘူဘန်ကနေပြီးတော့ဖျက်ဆီးလိုက်မှာဖြစ်လို့ငွေကြေးဖောင်းပွားမှုတွေဖြစ်မလာနိုင်ဘူးလို့အာမခံတဲ့အကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
ဒီငွေစက်ကူမပေါင်းတဲ့အစ်တီအချိန်မှနဲ့ထုတ်ဝေတဲ့ဟာဖြစ်တော့ကြောင့်မလို့အဲ့ဒါနဲ့တန်ဖိုးညီရဲ့ဟာကိုတန်ကိုသွားပြီးမှငွေစက်ကူမပေါင်းတဲ့အစ်တီပြီးမှပဲဖြစ်တယ်ဒီဟာမှလည်းအကန့်အသတ်ရှိတယ်တန်ပါခုထုတ်လိုက်တဲ့ငွေစက်ကူမပေါင်းတဲ့အစ်တီသိန်းတရာလိုချင်လို့မလို့ကိုယ့်ရဲ့ငွေစက်ကူအဟောင်းသိန်းတရာနဲ့သွားလဲတယ်သိန်းတရာထုတ်မပြီးနိုင်ဘူးတူကို3ရောက်ပဲထုတ်ပြီးမှ3ရောက်ကိုထုတ်ပြီးမှလည်းအလကားထုတ်ပြီးမှမဟုတ်ဘူးငွေစက်ကူတွေကိုလည်းကျွန်တော်လာပြီးအဟောင်းနဲ့လဲတဲ့နိုင်အောင်ကျွန်တော်လောက်တာအဟောင်းတွေကိုလည်းငွေစက်ကူအဟောင်းတွေကိုလည်းဗန်ဒီမှာကျွန်တော်ကပိုကားသူကဖျက်ဆီးပလိုက်မှာပဲဒါကြောင့်မလို့ဝင်းရေးကြီးစုကထဲမှာဒီငွေစက်ကူနှစ်ပေါင်းတန်အစ်တီအလုံးရင်းနဲ့ဝင်ရောက်လာဖို့ကိစ္စလုံးဝလည်းမဖြစ်နိုင်ဘူးဖြစ်လည်းမဖြစ်ဘူးနံပါတ်၄ဒါအမခံဒါကြောင့်မလို့ဝင်းကြီးဖောင်းပွားမှုဆိုတာမဖြစ်နိုင်ပါဘူးနောက်တစ်ခုကတော့ကျွန်တော်တို့အနေနဲ့ဒီဝင်ထုတ်ဝင်ထားတဲ့ငွေကြီးတွေရခင်ကကျွန်တော်တရားဝင်အသုံးပြုတဲ့ငွေကြီးတွေတရားမဝင်ငွေကြီးတွေဖြစ်ဘယ်တော့မှတတ်မှာမဟုတ်ဘူးဒါလည်းအမှားခံချက်ပေးလို့ရ
ဆရာနာသိပြီးကလာအစာပိုင်းမှာငွေစက်ကူတက်2000တန်ကျပ်5000တန်တွေထုတ်ဝေဖို့ရှိတယ်ဆိုပြီးတော့သတင်းတွေထွက်ခဲ့ပြီးပါတယ်ဒါပေမဲ့ဒါဟာကလာဟာလာသတင်းပဲဖြစ်တယ်ဆိုပြီးတော့ဘူဘန်ကနေပြီးတော့ဒီ2021ခုနှစ်ဒီဇင်ဘာလမှာတုံ့ပြန်ခဲ့ပါတယ်အခုဒီချိန်မှာတော့ငွေစက်ကူတက်ကိုလာမယ့်ဇူလိုင်လ31ရက်နေ့မှာစတင်ထုတ်ဝေမယ်ဆိုတာကိုဘူဘန်ကနေပြီးတော့တရားဝင်ကြေညာလိုက်တာပါအသစ်ထုတ်ဝေမယ့်အစိမ်းနှုတ်ရောင်ကျပ်2000တန်ငွေစက်ကူရဲ့မျက်နှာစာမှာရသာဆင်းပြီးတော့ပုံကိုရိုက်နှိပ်ထားပြီးတော့ကြောဘက်မှာတော့သခိုင်းဒရာပုံနဲ့ ERI ဒရာပုံတွေကိုရိုက်နှိပ်ထားတယ်လို့ဘူဘန်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံထဲမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစီးပွားရေးအကြက်တဲတွေကြုံနေတယ်လို့နိုင်ငံတကာကမြန်မာနိုင်ငံကိုစီးပွားရေးအရပိတ်ဆို့ရေးယူမှုတွေရှိလာခြင်းမှာပဲအခုလိုမျိုးငွေဆက်ကူတက်ထုတ်ဝေလိုက်တာပါ။တွင်းကိုပုတ်ကုန်လုပ်ငန်းလုပ်ကင်နေသူတွေအခုလိုအခြေအနေမှာပိုပြီးတော့ခက်ခဲလာနိုင်တယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။
လူတွေကဒီဒေါ်လာသေးတို့ထုံသိန်းတို့ကအတက်ပဲဖြစ်နေရလေငွေကြီးရတဲ့တို့ဘာပဲဖြစ်ဖြစ်လုံးလိုက်တာနဲ့အတက်ကဖြစ်နေဆိုတော့ဒီလိုတစ်ခုထုတ်လိုက်ခြင်းအဖြစ်လေလူရဲ့ဒီဆိုရင်စောင်းတမ်းမှုပုံပြီးကြီးနေတာပေါ့နော်တို့ပြီးတော့ဒီကနေတင်းနေတဲ့လူတွေကတော့ဒါတရားမှုကြီးပါတယ်ပေါ့နော်အနေကလည်းဟိုဒီတိုင်းအကြောင်းကိုဆိုတာဝယ်ဖို့ထက်နေတဲ့အချိန်နေပါပေါ့နော်တို့ကရောင်းလောပုံနေသွားတဲ့အကြောင်းမလို့အချို့ပေးမှန်းနေပါရင်ပေးချေဖို့လိုတဲ့ဆက်ချက်တယ်ဘက်ကလည်းဒီဆိုရနေပြီအပြည့်အစုံနဲ့ဝယ်ဖို့တွေ့တယ်ဟိုမကြောက်ဘူးပေါ့နော်ဒါကဟိုပြင်မမှလည်းဝယ်ရမလို့ဥစားနိုင်ငံကြီးနဲ့ပတ်သက်ပေးချေတဲ့နေရာမှာဆက်ဆံရစာချုပ်တွေလည်းပေးချေဖို့တွေ့ဆက်သေးကြီးဖြစ်လာမယ်လို့မြင်တယ်ဒါတော့ဒီအချိန်ကတော့ကောင်းတဲ့အချိန်ဒါတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ
်နိုင်ငံခြားကုန်သွယ်ရေးလုတ်ကင်နေသူတွေကလည်းအရင်ကတည်းကပို့ပြီးတော့ဒေါ်လာငွေဝယ်ဖို့အခက်အခဲဖြစ်လာမှာကိုစိုးရိမ်နေပါတယ်မြန်မာစစ်ကောင်စီဘက်ကတော့ငွေကြေးဖောင်းပွားမှုဖြစ်လာစရာအကြောင်းမရှိသလိုအရင်ရှိပြီးသားသုံးစွဲနေတဲ့ငွေဆက်ကူတွေကိုလည်းတရားမဝင်ငွေကြေးဖြစ်တတ်မှတ်မှာမဟုတ်ဘူးဆိုတော့ခိုင်မာပြောဆိုထားပါလေလက်တလို့အချိန်မှာတော့ငွေဆက်ကူတက်ထုတ်ဝင်မယ်ဆိုတဲ့သတင်းထုတ်ပြန်ပြီးနောက်ပိုင်းဒီပြည်တွင်းမှာရိုက်ခတ်မှုတွေကြီးနေပါတယ်စေဝါနဲ့အခြေခံစားတောက်ကုန်စည်တချို့ပါဝင်73စီနဲ့ရွှေနိုင်ငံခြားငွေကြေးဈေးကွက်ပြင်ကားစည်းနှုံးတွေကလည်းအဆမပြန်ထိုးတက်လာနေတာကိုကြိုင်ကြုံတွေ့နေသူတွေပြောပြတာကဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျကျွန်တော်သားညိုပါတယ
်ပဟိုဘန်ကနေထုံမဲ့ငွေဆက်ကူတည်ညာမှုခရဲဆိုတဲ့ခေါင်းစဉ်နဲ့ကိုသားညုံတင်ဆက်ခဲ့တဲ့သတင်းနောက်မှဆုအစီအစဉ်ပါရှင်ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါရစေပဟိုဘန်ကနေပြီးတော့2000တန်ငွေဆက်ကူတည်ရိုက်နှိပ်ပြီးတော့ထုတ်ဝေမဲ့ညညာချက်ထွက်ပေါ်လာပြီးတဲ့နောက်မှာတော့စားနဲ့ရိတ်ခါကနေအစာအိမ်ချမ်းမြေဈေးကွက်အစုံအစစဈေးတက်သွားခဲ့ပါတယ်2000ချက်တန်ငွေဆက်ကူတည်ကိုအထိုင်းမှအဖြစ်နဲ့အကန့်အသတ်နဲ့ပဲထုတ်မှာဖြစ်တယ်လို့ပဟိုဘန်ကကြေညာပေမဲ့ဈေးကွက်မှာတော့ယုံကြည်ချက်နည်းနေတာကြောင့်အခုလိုမျိုးစိုးကြိုးတက်ရောက်မှုတွေဖြစ်ရတာလို့စီးပွားရေးအတိုင်းဝိုင်းကရှုမြင်ပါတယ်ဒီသတင်းမဲ့ရဲ့စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ပြထားတာရှုစားနာစင်ပါရှင်
စစ်ကောင်စီက2000ချက်တန်နဲ့5000ချက်တန်တွေထုတ်ဝေမယ်ဆိုတာဟာကောလာဟလသတင်းတွေဖြစ်ပါတယ်လို့ဗဟိုဘဏ်က2021ခုနှစ်နဲ့2022ခုနှစ်တို့မှာတရားဝင်ကြေညာချက်ထုတ်ပြီးတော့ညင်းခဲ့တာပါဒါပေမဲ့အခုဇူလိုင်လ31ရက်နေ့မှာတော့2000ချက်တန်တွေထုတ်တော့မယ်ဆိုတာကိုမထုတ်ခင်သတင်းတစ်ပတ်အလိုဇူလိုင်လ23ရက်နေ့မှာဗဟိုဘဏ်ကကြေညာပါတယ
်ဒီမှာကလက်ရှိဖြစ်နေတာကဈေးရတော့တရားနဲ့တရားကိုမတူတာမန္တပိုင်းတည်းနည်းနည်းပိုင်းတည်းကိုအဲ့လိုဖြစ်နေတာလေးတွေရှိတယ်ပြီးတော့စိုးစံနေဆိုရင်အစိုးရကျွန်တော်တို့စီချက်သွားတာတွေရှိတယ်အခုကျွန်တော်တို့လာစီချက်လို့ပိတ်ထားတယ်ပိတ်ထားတော့ဒီနေတော့ပဲဓာမိုးလေးတွေနည်းနည်းတွေ့နေရတယ
်အောင်းငွေရကိုကြမ်းနေအပညာနေလို့သူမဝင်မရလွှဲမရဘူးနော်ငွေဖုနာရထားတယ်ငွေရအခုပဲတမျိုးအခုတော့ကြတမျိုးအဲ့လိုကြောင်းနေလို့မြန်မာလည်းရထားတယ်လေ ငွေတရအခုတော့ဘယ်ပြည်ပကြတယ်မျိုးဆိုတော့ဆုံးတာပေါ့ဟိုဝယ်ထားတဲ့ဟာကြီးကအဆုံးတာသူကနောက်တော့မမြင်ဘူးလေအခုတမျိုးပကြတမျိုးဖြစ်နေတဲ့ဟာဟုတ်ကဲ့450ကျော်ပါအဲ့အဲ့အဝဲလေးအဝဲလေး450ပဲပြီးလို့လေလောင်းကြတော့
နေပြည်တော်မှာဗုဒ္ဓရုပ်ပွားတော်ပြီးစီးတဲ့အထိတ်အမှတ်နောက်စင်ပြူတစ်နှစ်ပြည့်အထိတ်အမှတ်နဲ့ထုတ်မှဖြစ်ပြီးအကန့်အသတ်နဲ့ထုတ်မှဖြစ်ကြောင်း2000ကျပ်တန်ကိုဈေးကွက်ထဲထည့်မှမဟုတ်ဘဲဘန်းမှာငွေလာလဲသူတွေကသာအရွက်ရည်အနှင်းငယ်စီလဲလှယ်ပေးမှဖြစ်တယ်လို့ဖိုးဘန်းကရှင်းလင်းချက်ထုတ်ပါတယ်။အမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေကတော့အထိတ်အမှတ်ဖြစ်ထုတ်မဲ့2000ကျပ်တန်ကိစ္စကိုဈေးကွက်ကမယုံကြည်တာကြောင့်အခုလိုတက်ရောက်မှုပြင်းထန်တာဖြစ်တယ်လို့ထောက်ပြပါတယ
်ပိုက်ဆံဆိုတာကဗျာပြည်သူလူထုတိုင်းပြည်ရဲ့စီးပွားရေး economy ခေါ်တာပေါ့တိုင်းပြည်ရဲ့စီးပွားရေးလက်ပတ်ရန်နေရဒီ market mechanism ကြီးလက်ပတ်ဖို့အတွက်သူကကြားနေပြီးကြားခံထားတဲ့ပစ္စည်းငွေဆိုတာလူတိုင်းလည်းသိဒီငွေဆိုတာကအရန်ထုတ်လို့လည်းမရဘူးနော်သူတို့ကတရားဝင်လို့ထုတ်ခွင့်မရှိတာဘေးဖယ်လိုက်ပါဦးအဲ့ဒီငွေအဲ့လိုအကြီးတိုင်ထုတ်မယ်ဆိုရင်ပြည်သူလူထုစဉ်းစားပြီပေါ့ဟုတ်တယ်မလားအဘလို့ထုတ်တာလဲသူတို့တောင်းပြလာက reasonable ဖြစ်ကလားအဲ့ဒါပြတ်တယ်အဲ့ကြောင့်လို့ပြင်ပတ်ကကြီးသွားတာအဲ့တော့အဲ့လိုထုတ်ဖို့တော့2000နိုင်ဒီဘာလို့လိုတာလဲတစ်ချက်နောက်တစ်ခုလဲပေးမယ်အဟောင်းနဲ့အဟောင်းနဲ့လဲပေးသမဲအသေးလေးနဲ့နှုတ်ခေါ်တာပေါ့နှုတ်ကိုလဲလို့ရှိရင်အဲ့နှုတ်လဲလို့ဒီ2000နဲ့လဲခဲ့မလို့လို့ပြီးအကျွေးပြဿနာတက်တော့မယ
်ဘိုးဘန်နေနဲ့2000ချက်တန်အရေးအတွက်ဘလောက်ထုတ်မယ်ဆိုတာကိုမသိနိုင်တာကြောင့်လဲဈေးခွက်တွင်မြန်မာငွေစီကျရတာလို့လဲသူကပြောပါတယ
်ကောင်းပြီဈေးခွက်တွေထည့်လိုက်ပြီသူတို့မယုံတော့ထည့်လိုက်လို့ရှိရင်ထဲက2000နာဆိုတကြတာမဟုတ်ဘူးတကြတာဆိုပြဿနာမရှိဘူးပြငွေကြေးပမာဏခေါ်တယ်ဈေးကွက်ထဲမှာရှိနေတဲ့သူတို့ပြောတဲ့ circulation money ပေါ့ money circulation ဆိုလဲလဲငွေတဲ့ငွေကြေးပမာဏကများသွားနိုင်တယ်လी2000နာတရားထွက်မဲ့ value ဘလောက်တက်သွားလဲအရွယ်ဘာမလောက်ထုတ်မလဲသူတို့ဘလောက်ထုတ်မလဲဆိုတော့မပြောဘူးပြအမှတ်တရတာပြောတာကြေညာမယ်ကျွန်တော်တို့အမှတ်တရ2000နာကဲ2000နာထုတ်ပြီဆိုပါစို့ဒါ short ပြောတာကျွန်တော်တို့ကဘလောက်ထုတ်မယ်ပြောပါဟုတ်ဘူးလားပြောရမယ်လေအဲ့ဒါမှ transparent ဖြစ်မှာပေါ့ပြောချင်တာကဈေးကွက်ထဲမှာဝင်လာတဲ့ပိုက်ဆံ2000နဲ့နဲ့တဲ့ပမာဏမဟုတ်ဘူးဟုတ်နော်အဲ့ဒီပမာဏကြီးဝင်ချလာလို့ရှိရင်သူရငွေတန်မိုးကျသွားမှာငွေတန်မိုးဆို money ဆို value သူပစ္စည်းတစ်ခုဝယ်လို့ရှိရင်ခင်ဗျာတကြတန်တဲ့ပစ္စည်းကိုအဲ့လိုဈေးကွက်ထဲဝင်သွားရင်တကြမကလို့ကျန်တဲ့ပစ္စည်းတစ်ခုရလို့ရှိရင်တန်မိုးကျသွားရင်မတကြ10ပြားဆိုခင်ဗျာတကြရှိတဲ့ကောင်ပစ္စည်းမဝင်နိုင်တော့ဘူးဒါပဲ
ဆီယနာတိတ်မှုနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဓာတ်ခတ်ပိတ်ဆို့မှုနိုင်ငံတွင်းမတည်ငြိမ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်ဖြစ်နေပြီးစီးပွားရေးအကျပ်အတည်းဖြစ်နေချိန်မှာစစ်ကောင်စီကနိုင်ငံတွင်းတန်ဖိုးအကြီးဆုံးငွေဆက်ကူတဲ့2000ကျပ်တန်ကိုထုတ်ဝေမယ်အကြောင်းကြေညာတာဖြစ်ပါတယ်။အခု2000ကျပ်တန်အသစ်ထုတ်ဝေမယ်ကိစ္စကြောင့်ငွေချေးဖောက်ပွမှုထပ်ဖြစ်လာမယ်အရေးစိုးရိမ်ချက်ကြောင့်ဈေးကွက်အပေါ်ရိုက်ခတ်ရတာလို့လည်းဦးစိန်ထေးကပြောပါတယ်
။နော်အဲ့ငွေတန်ဖိုးကျမှာကိုကာဘာဖြစ်ဖို့အတွက်လူတွေဘာလုပ်တော့လဲ။ပစ္စည်းဝယ်တော့တာမာတဲ့ပစ္စည်းပေါ့ငွေတန်ဖိုးခံထားတဲ့ပစ္စည်းကိုငွေကိန်းထားလို့ရှုံးတယ်ဗျာပထမဦးစားပြီးဒေါ်လာရှိဗမာပြည်ထဲသို့နိုင်ငံတကာကဘာစီပတ်သုံးလို့ရတယ်ဗျာအီလီလက်ထည့်သွားလိုက်သိန်းတော့လည်းလွဲတယ်နော် liquidity ဖြစ်တယ်ခေါ်တယ်ငွေဖြစ်လွဲတယ်ညံ့တယ်ကဲဒေါ်လာရှာပြီဆိုဒုတိယဦးစားရွှေလည်းဟုတ်တာမာတာပဲဒါပေမဲ့ရွှေကြအတုံးလိုက်ခဲ့ဘယ်လိုလုပ်မလဲရွှေ30လောက်ထည့်သွားကိုလေးပြီးအဓမ္မတိုင်အောင်မင်းဟုတ်တယ်မလားဒုတိယဦးစားပဲအဲ့ဒါပဲကောင်းပြီအရွှေမလည်းအကန့်အသတ်ရှိတဲ့အခါရွှေပြပါလို့ညီးမြေရမာတာပဲမြေပြတ်သွားဘူးလေဒါမြေကြီးအချိန်ခက်သွားလိုက်ရမှာပေါ့လို့မရဘူးเนาะ assess call ကောင်းပြီအဲ့တော့ तू ကဥရာစီဒေါ်လာဒုတိယဥစားပေးရွှေတက်တော့မြေမရနိုင်ခင်ဗျကားဝယ်မှာပေါ့ဟုတ်လားကားစီကမောက်ကကားရှိတယ်လို့မရောက်တာပဲအဲ့တော့ကားဝယ်ပြန်လဲကား depreciation ခေါ်တယ်ကျွန်တော် damn နဲ့ခေါ်တယ်เนาะတန်ဖိုးလျှော့တယ်ဘာကြောင့်လဲကြာလန်ပြက်တာဟုတ်เนาะတန်ဖိုးလျှော့အဲ့ဒါကြောင့်မလို့ဥစားပေးအဲ့ထဲမာတဲ့ဟာတွေကို तू အစင်လိုက်ဝယ်လိုက်တာအဲ့ဈေးကောက်ကအဲ့မှာဘာဖြစ်တာရောင်းနေလို့မရှိဘူးလည်းမရှိတန့်လို့လား
ကုန်စည်နှုန်းထက်တက်လာတဲ့အခြေအနေကြောင့်တာမန်ပြည်သူတွေအတွက်တော့အရင်ဆုံးအထိနာရတယ်လို့လည်းသူကပြောပါတယ်ရှင
်အဲ food cloth and shelter သုံးမျိုးရှိတယ်လူမအစားဆုံးနံပါတ်1ဦးစားပြအစားတော့အစားအစား food ပြဿနာတက်ဟုတ်တယ်နော်အရေးကြီးဆုံး food ပြနေစရာမရှိလမ်းမင်းနေလို့ရတယ် food ပြီးဘာလို့ကဒုတိယဦးစားပြ food cloth အဝတ်စားလို့တယ်ဟုတ်တယ်နော် food cloth shelter economy သုံးခုလည်းရှိတယ်အဲ့တော့အရင်ဆုံးအကျိုးတရားမျိုးကအစားအသောက် food ပါပြဿနာတက်တချက်ချက်တက်မှာပဲမရှိမရှိကုန်စည်လူဝယ်တော့မယ်လေနေ့စဉ်မစားလို့မှမရတော့ဘူးဗျသမင်းသက်ဟလာခုနှစ်ရက်ရေသက်တက်မနဲ့စားရှိဒီသဘောပဲ food ကအရင်ဆုံးလာမယ်အဲ့တော့အဲ့ရောက် day ဆိုတက်မယ်ပြီးတော့ limited ရှိတယ်အဲ့တော့ food ရှိတော့ food လိုက်ဝယ်တဲ့လူများ demand supply မယ်ဈေးတက်မယ်အဲ့တော့အဲ့ဒါကိုအစားထိုးဖို့အတွက်ဈေးကွက်ထည့်ဖို့ရုပ်တဲ့ရောက်မလားဟိုမှာဆန်ဆိုပါစုစီဆိုပါစုတော့ food ထဲမှာလည်း class ရှိတော့အဲ့သဘောတက်ဒါကြောင့်နံပါတ်1ကအရင်ဆုံးအစားအစာမှာ direct ကတန်းတီး
ဘဟုဘန်ကနေ2000နန်ငွေစကူတစ်ရိုင်းနှိပ်ထုတ်ဝေတဲ့ကြေညာချက်ထွက်ပေါ်ပြီးမှဒီဈေးကွက်တည်းရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့အခြေခံဝါရှင်တန်ဒီစီမြို့တော်ကနေအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အထိလွန်ကဲလွန်းတဲ့အပူဒဏ်ကိုအမေရိကန်ပြည်သူတွေသတင်းပတ်နဲ့ချီပြီးတော့ခန်းစားနေကြရပါတယ်။စံချိန်တင်အောင်ပူပြင်းလွန်းတဲ့တက်ဆက်ပြည်နယ်မှာလွန်ခဲ့တဲ့နှစ်ပေါင်း40ကတည်းကနေထိုင်ခဲ့တဲ့မတ်မော်လီဝင်းရဲ့အတွေ့အကြုံတွေကိုမတ်စုမြတ်မွန်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာလွန်ခဲ့တဲ့အပူဒဏ်ကိုခံနေရတဲ့အမေရိကန်များဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတာရှုစားနာဆင်ပါရှင်။
အမေရိကန်ပြည်ထောင်စုကကယ်လီဖိုးနီးယား၊အရီဇိုနာ၊တက်ဆက်စ်၊ဖလော်ရီဒါစတဲ့ပြည်နယ်တွေအပါအဝင်ပြည်နယ်တော်တော်များများမှာလွန်ကဲတဲ့အပူဒဏ်ကိုခံစားနေကြရတာသတင်းပတ်နဲ့ချီရှိနေပါပြီ။100ဒီဂရီဖာရန်ဟိုက်ကျော်တဲ့အပူချိန်ကိုဂျွန်လလယ်တွေကစပြီးတော့ရက်ရှည်ခံစားနေကြရတဲ့အတွက်ကျန်းမာရေးစီးပွားရေးထိခိုက်တဲ့အခြေအနေအထိကိုဖြစ်နေတာပါ။အမေရိကန်တောင်ပတ်ချန်ဒေသတွေကနေဝါရှင်တန်ဒီစီမြို့တော်အပါအဝင်ဒီအရှေ့မြောက်ပိုင်းမြို့တော်တော်များများအထိကိုလွန်ကဲတဲ့အပူဒဏ်ကိုခံစားနေကြရတာဖြစ်ပါတယ်။အမေရိကန်ဆိုရရဲ့ကိန်းဂဏန်းတွေအရရက်30အတွင်းမှာဒီအပူဆုံးလို့စံချိန်သစ်တင်ထားတာအချိန်ပေါင်း2000ကျော်ရှိပါတယ်။ဒီအပူချိန်လွန်ခဲ့တဲ့အတွက်ကြောင့်မို့လို့ဂျမားရေးသတိပေးချက်တွေ၊ရာသီဥတုသတိပေးချက်တွေထောက်ပြနေရတဲ့ပြည်နယ်တွေထဲမှာ Texas ပြည်နယ်လည်းပါဝင်ပါတယ်။ဒါကြောင့် Texas ပြည်နယ်မှာဒေသခံတွေအပူချိန်ကိုဘယ်လိုမျိုးရင်ဆိုင်နေကြရတယ်ဆိုတာကို Fort Worth မြို့မှာနေတဲ့မတ်မော်လီဝင်းကိုမေးကြည့်ဖြစ်ပါတယ်
။အခုလက်ရှိဒီနေ့တော့ဟိုပါလေ Maros ီမှာ103ပေါ့နော်103ကနေပြီးတော့ဒီနေ့ညနေဆိုရင်တော့104-105လောက်ဒီတက်မယ်လို့ပြောတာပဲ
တကယ်ကတော့ဒီ American ပြည်ထောင်စုပြည်နယ်တွေထဲမှာ Texas ပြည်နယ်ကပုံမှန်အဖြစ်လဲနေရသည်ဆိုရင်ပူပြင်းတဲ့ပူချိန်ကိုခံစားရလေရှိတဲ့ပြည်နယ်တခုဖြစ်ပါတယ်ဒါပေမဲ့အမရိမနေနေတာနှစ်ပေါင်း40နီးပါးရှိနေပြီဖြစ်တဲ့အခါကျတော့အခုလောက်ဒီအပူလွန်ခဲ့ပြီးတော့နောက်ရက်ရှည်ပူတာမျိုးပေါ့လေအရင်ကရောကြုံခဲ့ဘူးပါလားရှင
်အရင်တော့ဆိုလို့ရှိရင်တော့ဟိုရက်ရှည်တော့မဟုတ်ဘောเนาะအပူဒဏ်ပြင်းတာတော့ခံစားရတာပေါ့เนาะ Texas ကတော့ထုံးစံအတိုင်း1980လောက်တုန်းကဆိုလို့ရှိရင်တော့သူတို့100 and ဟိုလောက်ထိတော့တက်ပြီးရဲ13 လောက်ထိတက်ပြီးရဲ Now 1994မှာတော့ဟိုပေါ့ West Texas မှာပေါ့เนาะ120ထိတက်ပြီးရဲเนาะအဲဒီလိုရက်ရှည်ကြီးခံစားရတာတော့မမိသလောက်ပြောရရင်တော့မနစ်တုံးကလည်းအဲ့လိုပဲမနစ်တုံးကလည်းအဲ့လိုရက်ရှည်ခံစားရတယ်ပေါ့နော်အပူဒဏ်တပြည့်တပြည့်နဲ့အပူဒဏ်တွေကမြင့်မြင့်လာတာပေါ့ဒီနှစ်ကတော့မှထင်တာတော့အဆိုးဆုံးလို့ထင်တာ
Texas မှာဒီဂျွန်လနေလောက်ထရာဆာပြီးတော့မှအပူချိန်က100 degree Fahrenheit ကျော်အထိဆာပြီးတော့ပူနေတာပေါ့လေဆိုတော့ဘယ်မြို့မှာတော့ဖြစ်ရင်ဒီနေ့စံချိန်တင်အောင်ပူသွားပြန်ပြီဆိုတာမျိုးတင်းနေမှလည်းခဏခဏတွေ့ရပါတယ်ဆိုတော့တချို့မြို့တွေမှာဆိုရင်ကအပူချိန်က110အဒီဂရီဖာရီဟိုက်ကျော်တဲ့အထိတောင်မှပူရပူတဲ့မြို့တွေရှိပါတယ်ဆိုတော့အမတို့နေတဲ့ fourth ward မှာဆိုလို့ရှိရင်လည်းဒီအပူလွန်ခဲ့တဲ့သတိပေးချက်တွေနောက်အကြံပြုချက်တွေခဏခဏထုတ်ရတာသတင်းတွေထဲမှာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးဒီရက်ဆက်ပူလာတဲ့ဟိုအပူချိန်လွန်ခဲ့မှုကရက်ဆက်လာတယ်ဆိုတော့ကိုယ့်ရဲ့ဒီနေ့တတူကနေမှုထိုင်မှုတွေအပေါ်မှာဘယ်လောက်ထိဟိုတက်ရောက်မှုတွေရှိလဲနောက်တစ်ခါဒီအပူဒဏ်ခံနိုင်အောင်ကိုဘယ်လိုမျိုးနေထိုင်ရရဲဆိုတာရောပြောပြပါလားရှင်
ရက်ရှည်လားများလားဆိုတာတော့အခုတော့တလခွဲလောက်ရှိပြီပေါ့နော်အဲ့လောက်အဲခံစားရတဲ့အချိန်မှာတော့အမတို့ကတော့ကိုယ်ကလည်းအသက်ကြီးပြီဆိုတော့ဟိုအိမ်ထဲမှာပဲနေတာများတာပေါ့နော်ဟိုဆရာဝန် appointment သွားတာတို့ဟိုတပတ်တစ်ခါလောက်ဈေးသွားတာတို့အဲ့လိုတော့ဟိုအပြင်ထွက်တဲ့ဟာကိုရှော့ပြီးတော့အပူဒဏ်သက်သာအောင်လို့ပေါ့အိမ်ထဲမှာနေတာများတယ် aircon ပေါ့နော် AC ဖွင့်ထားတဲ့ဟာလည်းတည်တဲ့အတိုင်းပဲဟိုတစ်ချိန်လုံးဖွင့်ထားတော့ရေဖို့မိဖို့တွေလည်းတက်တာပေါ့ညီမရဲ့အဲ့လိုမျိုးလေအဲ့တော့ဟိုဂျေအဲ့ဒီဟိုအဲကွန်နေတက်တာအောင်လို့ဘယ်လိုလုပ်ရလဲဆိုတော့အမတို့ဟို window unit လေးတွေပေါ့လေအခန်းထဲမှာအဲ့ဒါလေးတွေတက်ထားပြီးတော့ဟို main ဟို unit ကြီးကိုမသုံးဘဲနဲ့ပေါ့တက်နိုင်သမျှချိုးချာအခုဆိုလို့ရှိရင်အဲ့ဒီဟိုကို့ပေါ်တက်ရောက်မှုအနေနဲ့ပြောရမယ်ဆိုရင်တော့မိဖို့တွေကဒီတော့200လောက်ကြတဲ့ဟာအခု500 600လောက်ဖြစ်အဲ့လောက်ထိကိုဟိုဈေးတွေကမြင့်သွားတာပေါ့နော်အဲ့လိုဟာမျိုးကြီးခံစားရတာပေါ့
အမမော်လီပြောခဲ့တယ်လို့ပါပဲအမေရိကန်မှာဒီအဆဆဈေးတွေကြီးနေတဲ့အချိန်ပေါ့လေအဲကောင်ဖွင့်တဲ့အတွက်လည်းမီတာဘိုးတွေနောက်ဒီအပူလုံးတော့ရေဘိုးတွေကုန်နေဆိုတော့အဲ့အာမျိုးတွေဟိုမတက်နိုင်တဲ့လူတွေလည်းရှိတဲ့အခါကျတော့အဲ့လိုလူတွေဒီအပူရန်လွန်ခဲ့တဲ့အချိန်မှာနားနေနိုင်ဖို့အတွက်ကို cooling center တွေဖွင့်ပေးထားတာတွေလည်းအမျိုးတွေမှာတော်တော်လေးလောက်တာတွေ့ရပါတယ်ဆိုတော့အဲ့အာတွေရောဘယ်လောက်ထိအထောက်အကူဖြစ်တယ်လို့ရောပြောလို့ရလဲရှင
်ဒီမှာဆိုလို့ရှိရင်အဲ့လို cooling center တွေအများကြီးရှိတယ်လေဟို cooling center တွေဒီကျမတို့နေတဲ့ fort one မှာနေမဲ့ကိုပဲဟိုက20 30လောက်ရှိတယ်ဗျဘယ်လိုလုပ်ဆိုတော့ဒီ fort one ကလည်းကြီးတယ်ပေါ့နော်နော်ဟို Dallas Bay ဆိုလို့ရှိရင်လည်းအကုန်လုံးပေါင်းလိုက်ရင်တော့95ခုလောက်တော့ရှိရဲ့ cooling center တရားလीအဲ့ရတဲ့ဘာတွေလဲဆိုလို့ရှိရင်အထူးသဖြင့်အလွယ်ဆုံးပြောရရင်တော့ library တွေပေါ့နော်နောက်ပြီးတော့ community center လို့ခေါ်တဲ့ဒီဟိုရက်ွက်နဲ့နီးတဲ့နေရာတွေမှာနောက်ဟို recreation center တွေနောက်ဟို YMCA တို့ YWCA တို့လို့ပေါ့နော်အဲ့ဒီလိုနေရာတွေမှာရောအဲ့လိုသူတို့ center လေးတွေဖွင့်ထားပြပါတယ်နောက်ပြီးတော့ကလေးတွေအတွက်ဆိုလို့ရှိရင်ပေါ့လေဟို boys and girls club တွေပါရှိတယ်လေအဲ့ဒီမှာဆိုအေးအောင်ပေါ့ကလေးတွေလည်းအဲ့ဒီမှာကစားလို့ရတယ် at least ဆိုတာမိဖို့သက်သာတာပေါ့ကွယ်အဲ့ဒီတစ်ချိန်လုံး AC ဖွင့်မထားတော့လေအဲ့လိုမျိုးပေါ့ community center တွေကနေပြီးတော့စုပေါင်းပြီးတော့လှူဆောင်တာပေါ့လေ now အဲ့ဒီမှာရေတွေပါတယ်လေဟိုရေပလင်းနေအေးရဲ့ water bottle တွေပါတယ်လေသူတို့ပေးပါတယ်အဲ့လိုမျိုး
ဒီမှာတော့ဟိုလူမှုအတိုင်းဝိုင်းချာမှာချင်းချင်းကူညီနေကြတာမျိုးရှိတယ်လို့မျိုးဒီသတင်းဌာနတွေပိုလီဝတ်သားဌာနတွေနောက်ဒီသက်ဆိုင်ရာအစိုးရဌာနတွေကနေပြီးတော့မှဒီအပူလွန်ကဲမှာ ਨੇ ပတ်သက်လို့တတိပေးချက်တွေပြောတယ်အကြံပြုချက်တွေလည်းအများအားသူတို့ထုတ်ပြန်ပေးနေပါတယ်ဆိုတော့အဲ့ဒီလိုမျိုးဟိုအကြံပြုချက်တွေပေးနေတယ်တတိပေးချက်တွေထုတ်ပြန်နေတာတွေရောကိုယ့်အတွက်ဘယ်လောက်ထိအသုံးဝယ်မှာလဲရှင
်ပိုလီဝတ်သားကနေပြီးတော့အဲ့လိုကြော်ညာထားတဲ့အတွက်လည်းလူတွေကပို့ပြီးတော့ပြင်ဆင်မှုရတာပေါ့ဒီနေ့တော့အပြင်မထွက်သင့်ဘူးဒီနေ့တော့ပြင်ထွက်သင့်တယ်ကလေးတွေကိုခေါ်တော်သင့်သလားမသိဘူးလားပေါ့နော်နောက်ဟိုအထူးသဖြင့်အိမ်မှာဟိုခွေးလေးတွေကြောင်လေးတွေမွေးထားတယ်ဆိုလဲအပြင်မှာမထားဘဲနဲ့ပေါ့နော်အထင်းထဲမှာသွေးထားဖို့နောက်ရေလောင်းရင်လည်းအာဘယ်နဲ့ဆယ်နိုင်မထိုးခင်လောင်းပေါ့ရေကိုချိုးချန်တဲ့အနေနဲ့ပေါ့နော်အဲ့လိုမျိုးတွေသူတို့တွေကသတိပေးပါတယ်လုံးဆိုတော့
Texas ပြည်နယ်အပါအဝင်ဒီ American ပြည်နယ်တော်တော်များများမှာ August 4ရက်ရောက်တဲ့အထိကိုအပူလွန်ခဲ့တဲ့အတန်ကိုဆက်ပြီးတော့ခံရအောင်မယ်ဆိုပြီးတော့ဒီမိုးလေဝသခံမှတ်ချက်တရားနေပြီးတော့သတိပေးထားတာတွေရှိပါတယ်ဆိုတော့အဲ့ဒီအတွက်ကအမားတို့ပြင်ဆင်ထားပြီးပါပြီလားရှင
်ဟုတ်တယ်အမားနည်းနည်းတောင်လက်နေတယ်ဘာလို့ဆို August ကတလလုံးချက်နေတာဟုတ်အခုဒီနေ့ပဲအမားအဲ့ဒီဟိုသူတို့ဆယ်ရက်စာထုတ်ထားတဲ့ဟိုပြတာကိုကြည့်လိုက်တော့ဟိုနောက်ထပ်ဆယ်ရက်စာတော့106 105 106ဒီရွယ်ကုန်လို့စီတန်းနေတာပေါ့နော်အဲကိုကကြိုတင်မိကောက်ွယ်လို့ရတာပေါ့လေသူတို့ရဲ့အဲ့လိုပြန်ထမ်းထားတာတွေသိထားတော့ကိုလည်းစင်ကျင်တဲ့နာစင်တဲ့နောက်ပြီးတော့ဟိုရေးဒီပါရီဆိုလည်းဝယ်ထားပေါ့အဲ့လိုမျိုးတိ
American ပြည်တော်စု Texas ပြည်နယ် Fort Worth မြို့မှာနေတဲ့မတ်မော်လီဝဲမှာရှင်American လူဦးရေရဲ့သုံးပုံတစ်ပုံကျော်အပူဒဏ်လွန်ကဲမှုကိုခံစားနေကြရသလိုဥရောပမှာလည်းတော်မီတွေလောက်ကျွမ်းတဲ့အထီကိုပူပြင်းနေပါတယ်ဒါရီဟာလူသားတွေအကြောင်းဖြစ်တဲ့ဒီရာသီဥတုပြောင်းလဲဖောက်ပြန်မှုရဲ့ဆိုးကျိုးတွေလို့သိပ္ပံပညာရှင်တွေကထောက်ပြပြီးတော့ကမ္ဘာကြီးပူနွေးလာမှုကိုရှော့ချဖို့အတွက်ဆက်လက်တိုက်တွန်းနေကြပါရဲ့ရှင်။ကျွန်မဆုမြတ်မောင်ပါ
။မဆုမြတ်မောင်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်အခုဆက်ပြီးတော့တက်တန့်ရောင်သတင်းလာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကမ္ဘာတစ်လောကထင်မော်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတွေကိုစူးစီးပြီးတော့မယေးသနာကျော်ကတင်ဆက်ပေးထားပါတယ
်။Thank you very much. Yeah, that's Prince William. So obviously Prince William's here because, he founded the Earthshot Prize.
It's an environmental prize, effectively trying to repair and restore the planet.
Britain and England are doing ancient and we are named Prince William.နိုင်ငံမျိုးတော်တောင်ပိုင်းမှာဘာဂါရောင်းတဲ့ကားနဲ့လူတွေကိုဘာဂါဝေးပေးခဲ့လို့လူများအံ့အားသင့်ခဲ့ပါတယ်။တဘာဝပတ်ဝန်းကျင်နဲ့တဟဇာတာဖြစ်တဲ့ဘာဂါရီဖြစ်ပါတယ်။ဇူလိုင်လကတနင်္ဂနွေနေ့ကထွက်လာတဲ့ဗီဒီယိုမှာတော့ Sorted Food YouTube Video Line ကအစီအစဉ်တင်ဆက်တဲ့သူတွေနဲ့မင်းသားဝီလျံဒီဘာဂါအသားညက်ပေါင်မုတ်တွေပေးနေတာတွေ့ရပါတယ်။သူဝေးပေးရဲ့အာချော့လို့နာမည်ပေးထားတဲ့ဘာဂါရီက Art Shop ပြိုင်ပွဲမှာဆုရထားတဲ့ကုမ္ပဏီ၃ခုပူးပေါင်းပြီးဖန်တီးထားတဲ့ပစ္စည်းတွေကိုတုံးထားပါတယ်။လူတွေနေထိုင်နေတဲ့ကမ္ဘာမြေကြီးနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေဖို့ကြံရွယ်တဲ့နည်းလမ်းတွေနဲ့ဖန်တီးထုတ်လုပ်ထားတဲ့ပါဝင်ပစ္စည်းတွေတုံးထားပါတယ်။ဗြိတိန်နိုင်ငံအခြေစိုက် Northland ကုမ္ပဏီကဒ ဒီဘာဂါတွေထည့်ဖို့အတွက်သဘာဝရေကြီးနဲ့အပင်တွေနဲ့ထုတ်တဲ့အလိုလျောက်ပြိုကွဲဇီဝသဘာဝပစ္စည်းတွေနဲ့လှုပ်ထားတဲ့အရာတွေကိုသုံးထားပြီးတော့ကမ္ဘာမှာလူတွေလက်ရှိကြုံတွေ့နေရတဲ့ပလတ်စတစ်ဆွပစ်အမှိုက်များပြားတဲ့ပြဿနာကိုရှင်းချဖို့ရည်ရွယ်ပါတယ်။ Mukura Clean Stove ဆိုတဲ့မီးဖို့ကတော့အာဖရိကတိုင်ကညာဒေသမှာတည်ထွင်တာဖြစ်ပြီးတော့မီးသွေးမသုံးမနဲ့ဇီဝလောင်စာသုံးရွှေပြောင်းလွယ်မီးဖို့ဖြစ်ပါတယ်။အိန္ဒိယနယ်ပယ်ဝါရီရဲ့ကုမ္ပဏီဖြစ်တဲ့ KD ကတော့ Greenhouse in a Box တစ်တာတွေကဖန်လုံအိမ်ဆိုပြီးတော့အလွဲတကူဆောက်လုပ်အသုံးပြုနိုင်တဲ့ဖန်လုံအိမ်တွေတည်ထွင်ပြီးတော့စိုက်ပျိုးပင်တွေကြိုတင်ခန့်မှန်းလို့မရတဲ့အန္တရာယ်တွေပိုးမွှားတွေမကြအောင်လို့တားဆီးပေးတဲ့ဖန်လုံရင်တွေထုတ်လုပ်ထားတာပါအခုသူတို့လှုပ်ဆောင်တဲ့ကမ္ဘာမြေမထိကရေးအတ်ချော့စီမံကိန်းကအမေရိကန်သမ္မတဟောင်း John F. Kennedy ရဲ့ Moon Shot လာခဘာပေါ်လူသားတွေပို့ဆောင်တဲ့စိတ်ကူးကိုအခြေခံပြီးတော့ပေါ်ထွက်ခဲ့တာလို့မင်းသား William ကရှင်းပြပါတယ
် And this was never going to happen and this was too big a concept and so we like the idea of thatThis is a big deal. This is like something we really need to aim for.
လူသားတွေကိုလာကပါပေါ့အရောက်ပွတ်မယ်လို့ပြောတော့ကလူတွေကသူ့ကိုယူနေတယ်လို့ထင်ကြပါတယ်။ဒါလုံးဝမဖြစ်နိုင်ဘူးလို့ပဲပြောခဲ့ကြပါတယ်။အခုကျွန်တော်တို့လောက်တာကကမ္ဘာမြေကိုကယ်တင်ဖို့ပါ။လာကပါကိုသွားဖို့မဟုတ်ပါဘူး။ကမ္ဘာမြေကြီးမှာပြဿနာတွေကကြီးနေတယ်။ဒီကမ္ဘာမြေကိုစွန့်ပစ်ဖို့လည်းမဖြစ်နိုင်ပါဘူးလို့မင်းသားဝင်လည်းကပြောပါတယ်။အခုလေကမ္ဘာမြေပေါ်မှာအကြီးမားဆုံးပြဿနာဖြစ်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြဿနာဖြေရှင်းဖို့ကလူသားအလုံးဥတီပြောလှောက်ဆောင်ရမယ်ကိစ္စရဖြစ်တယ်လို့လည်းသူပြောသွားခဲ့ပါတယ်ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာပြီးခဲ့တဲ့ဇူလိုင်29ရက်နေ့စနေနေ့ကမိုးရေလည်းတဲနေခဲ့ဗီယက်နမ်နိုင်ငံရဲ့ဒီလက်မှတ်ရောင်းတဲ့ကုမ္ပဏီလဲတောင်တရုတ်ပင်လယ်နယ်နိမိတ်ငင်းပါတဲ့ကိစ္စနဲ့ပြဿနာတွေတက်ပြီးတော့စီစီရေးပြဿနာ copyright ပြဿနာဒီလိုပြဿနာတွေအများကြီးကြားကပဲတောင်ကိုရီးယားကကဘာကျော် Blackpink K-pop အဖွဲ့ဖျော်ဖြေပွဲမှာပြိတ္တနည်းနည်းမှယော့မသွားခဲ့ပါဘူးပွဲစီစဉ်တဲ့ IME ကုမ္ပဏီက VNN ပြည်သက်တွေရဲ့ကန့်ကွက်မှုတွေနဲ့တတိကြီးကြုံခဲ့ရပြီးတော့မှဒီပွဲကိုစီစဉ်နိုင်ခဲ့တာဖြစ်ပါတယ်။အငင်းပွားစရာတရုတ်တို့သတ်မှတ်ထားတဲ့ရေပိုင်နယ်နိမိတ်မြင်းပုံကို IME ရဲ့ website ပေါ်မှာတင်ထားလို့ VNN ပြည်သက်တော်တော်ကိုမကြေမနက်ဖြစ်ခဲ့တာပါ။ Blackpink အဖွဲ့ရဲ့ဖျော်ဖြေခွင့် license ကိုတာဝန်ရှိအာဏာပိုင်တွေထပ်ပြန်တယ်လဲစီစဉ်ပြီးမှဖျော်ဖြေခွင့်ရခဲ့တော့ပြည်သက်တွေအဲ့လိုမှစိတ်တုံးချနိုင်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ရဲ့အငင်းပွားပွဲနယ်နိမိတ်မြေပုံနဲ့ပတ်သက်လို့ပြည်သက်တွေထော်တော်လေးစူးစူးညံ့ညံ့ဖြစ်ခဲ့လို့ဇူလိုင်လ6ရက်နေ့က Blackpink ပွဲကိုစီစဉ်တဲ့ IME ကုမ္ပဏီရဲ့ website ကို VNN အာဏာပိုင်တွေစီစစ်ခဲ့ပါတယ်။ IME website ကအခုတွားကြည့်ရင်ကြည့်လို့မရသေးပေမဲ့ Rider သတင်းဌာနကကြည့်လို့ရတဲ့ပုံမှာတော့မြင့်မြတ်ကိုကျက်နဲ့ဆွဲထားတဲ့ပုံကိုတွေ့ရပါတယ်။ဇူလိုင်လ4ရက်နေ့ရက်စွဲနဲ့တွေ့ရတာပါ။နောက်တော့မှ Blackpink အဖွဲ့ကိုဖျော်ဖြေမှုပြန်ပေးလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကိုဝင်ငွေဒေါ်လာတန်းထောင်ပေါင်းများစွာရှာပေးနေတဲ့ဖျော်ဖြေရေးလုပ်ငန်းတွေထဲမှာ Blackpink အဖွဲ့ကအရေးပါတဲ့အခမ်းအနားကနေရှိနေပြီးတော့အခုပွဲဖြစ်မြောက်ရေးကလည်းပြည်သက်တွေအတွက်ကောဒီတောင်ကိုရီးယားအတွက်ကောအရေးကြီးတာဖြစ်ပါလိမ့
်မယ်။ရေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တန်ရောင်သတင်းလာအစီအစဉ်ပါရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါရှင
်စစ်အုပ်ချုပ်ရေးကိုအရေးပေါ်ကာလသတ်မှတ်ပြီးတပ်တန်းတို့အုပ်ချုပ်လာနေတဲ့မြန်မာစစ်ကောင်စီဟာဒီကနေ့မှလည်းကာလုံစည်းဝေးခေါ်ပြီးတော့နောက်ထပ်6လတပ်တန်းထပ်တိုးလိုက်ပါတယ်အာဏာသိမ်းခဲ့ပြီးတဲ့နောက်2008ဖွဲ့စည်းပုံနဲ့ညီလှုပ်ဆောင်တာဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့အရေးပေါ်ကာလ6လတပ်တန်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပြီးဒီဒီကြိမ်မှနဲ့ဆိုရင်4ကြိမ်မြောက်ဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးအပြည့်အဝဆောင်ရွက်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီလာရဲကျင်းပတဲ့စစ်ကောင်စီဖွဲ့စည်းပွဲမှာလည်းပြောဆိုခဲ့ခြင်းကလေးကဒီကနေ့တပ်တန်းတိုးလိမ့်မယ်လို့အများကတွက်ဆထားကြတာပါ။စစ်ကောင်စီကိုအာဆီယံရဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေမှာလက်မခံဖို့အရှိတောင်အရှာဒေသလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။အာဆီယံအသင်းဝင်နိုင်ငံတွေရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးပူးတွဲစည်းရေးလေ့ကျင့်မှုတွေကိုလာမယ့်ဩဂုတ်လနဲ့စက်တင်ဘာလတွေမှာကျင်းပဖို့စီစဉ်နေချိန်မှာအာဆီယံလွှတ်တော်အမတ်တွေရဲ့ဝေဖန်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြန်မာအရေးဖြစ်ရှင်မှုအာဆီယံအသင်းကဘုံသဘောတူညီချက်9ရဲ့ချမှတ်ထားပြီးမဲ့လိုက်နာဖို့ပြက်ကွက်နေတဲ့စစ်ကောင်စီကိုဒေတာရင်းပူးတွဲစည်းရေးလေ့ကျင့်မှုတွေမှာလက်ခံတာဟာအဓိပ္ပာယ်မရှိဘူးလို့လည်းအာဆီယံလူအခွင့်အရေးလွှတ်တော်အဖွဲ့APHR ရဲ့ဥက္ကဋ္ဌလည်းဖြစ်အင်ဒိုနီးရှားအောက်လွှတ်တော်အမတ်လည်းဖြစ်တဲ့မာစီဘာရန့်စ်ကကြေညာချက်မှာပြောဆိုထားခဲ့ပါတယ
်။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jan Bill Hansa နဲ့ ဟယ်လမ်နိုဖြစ်ပါတယ်ရှင်ကျမကစုမမဒီညအစည်းအဝေးမှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစည်းအဝေးကိုအစည်းအဝေးပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးမှာမို့တလဲပြန်ပြီးတော့နားဆင်နိုင်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.